Welcome to the Voice of America in Burmese.
ငါညာကြမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ဗီအမေရိကန်စံကားနေဩဂတ်လ23ရက်ဂျာတော်ဂရီနေ့ညပိုင်းမှာပါသောအစီအစဉ်လေးကိုဒီမှာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190လို့ပြင် view ရဲ့ Facebook စာမျက်နှာကနေလည်းစတင်စံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ယူဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေပြန်ဖြစ်လာနေတာကြောင့်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်အနေနဲ့အော့ကလန်မြို့မှာလူတွေကိုပြန်မထွက်ဖို့အမိန့်တကိုထပ်ပြီးတော့ထုတ်ပြန်သွားဖို့ရှိနေပါတယ်။အော့ကလန်မြို့မှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ13ယောက်ရှိပြီးတော့အဲ့ဒီလူအားလုံးဟာကိုဗစ် -19 ရောဂါကူးစက်ခံထားတဲ့မိသားစုဝင်4ယောက်နဲ့ဆက်ဆက်မှုရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်ခံရတာကြောင့်ဒါဟာနယူးဇီလန်နိုင်ငံမှာရပ်ပေါင်း100နှစ်ရဲ့အတွင်းမှာလူတစ်ယောက်ကနေတစ်ယောက်ကိုပထမဆုံးအချိန်ကူးစက်မှုတွေပြန်ဖြစ်လာတာပါ။အဲဒါအခုဆိုရင်နယူးဇီလန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း36ယောက်ရှိသွားပြီလည်းဖြစ်ပါတယ်။ဝန်ကြီးချုပ်အာဒန်ကတော့ပြီးခဲ့တဲ့အင်္ဂါနေ့ကအော့ကလန်မြို့မှာလူတွေကို3ရက်ကြာအပြင်မထွက်ဖို့မိန့်ထုတ်ခဲ့ပြီးမြို့အဝင်ထွက်တွေမှာလည်းရဲတွေကိုချထားလိုက်ပြီးတော့ဝင်ထွက်တွေကိုပိတ်လိုက်ပါတယ်။ဒါပြင်တခြားမြို့တွေမှာလည်းတယောက်နဲ့တယောက်ခက်ခေါ်ကနေဖို့စီးမြင်တွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့ပြောလိုက်ပါတယ်။ပြည်သူနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့လုံခဲ့တဲ့24နှစ်အတွင်းမှာနောက်ထပ် virus ကူးစက်သူ 2500 ကျော်ရှိတယ်လို့ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာလူတွေကိုအပြင်မထွက်ဖို့အမိန့်တွေပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်နေ့ထဲမှာပဲကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဗီရိုနိုင်ငံမှာဆိုရင်လည်း virus ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်တနင်္ဂနွေနေ့ကစပြီးတော့ညမထွက်ရအမိန့်တွေထုတ်ပြန်လိုက်သလိုလူစုလူဝေးတွေမလုပ်ဖို့လည်းတားမြစ်လိုက်ပါတယ်။ကူးစက်မှုတွေပြန်မြင့်တက်လာတာဟာလူစုလူဝေးတွေနဲ့တွေ့ဆုံတာကြောင့်ဖြစ်တယ်ဆိုပြီးတော့ဗီရိုသမ္မတကပြောပါတယ်။အခုဆိုရင်ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 20.6 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 9 သိန်းခွဲလောက်ရှိပါတယ်။ဒီချိန်ထဲမှာပဲဂျာမနီနိုင်ငံအနေနဲ့လာမယ့်လတွေအတွက်မှာ COVID-19 ကာကွယ်ဆေးကိုထုတ်လုပ်နိုင်မှာဖြစ်ပြီးတော့ရှင်းနှစ်မှာတရားပေါက်ထုတ်လုပ်နိုင်မှာဖြစ်တယ်ဆိုပြီးတော့ဂျာမနီကျန်းမာရေးဝန်ကြီးယန်စပမ်ကဒီနေ့ပြောလိုက်ပါတယ်ခင်ဗျာ။အာရှနိုင်ငံဒီဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 4,000 ကျော်နဲ့သေဆုံးသူ 23 ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ဖိလစ်ပိုင်မှာစုစုပေါင်းရောဂါကူးစက်ခံသူ 34,000 ကျော်နဲ့သေဆုံးသူ 2,400 ကျော်ရှိတယ်လို့ပြောပါတယ်။ဒါပြင်ရုရှားနိုင်ငံကဝေါမှာပထမဆုံး COVID-19 ကာကွယ်ဆေးအတီးပြုထုတ်လုပ်သူဖြစ်ကြေညာလိုက်ပြီးတဲ့နောက်ဖိလစ်ပိုင်ကလည်းရုရှားနိုင်ငံကထုတ်တဲ့ကာကွယ်ဆေးတွေကိုလာမယ့်အောက်တိုဘာလမှာစမ်းသပ်အသုံးပြုသွားဖို့စီစဉ်နေပါတယ်။ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ 1,000 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဟာ 33,000 ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ65ယောက်ရှိပြီးသေဆုံးသူစုစုပေါင်း9968ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဒီနိုင်ငံမှာတော့ရောဂါကူးစက်မှုတွေကြာဆင်းခဲ့ပေမဲ့လည်းဟောင်ကောင်မှာတော့ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေပြန်မြင့်တက်ခဲ့ပါတယ်။ဟောင်ကောင်မှာရောဂါကူးစက်ခံသူ62ယောက်ရှိပြီးတော့သေဆုံးသူ9ယောက်ရှိတယ်လို့ဒီနေ့ပြောပါတယ်။ရုရှားနိုင်ငံမှာဆိုရင်လည်းလွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်ခံသူ9000ကျော်နဲ့သေဆုံးသူ124ယောက်ထပ်မံရှိတယ်လို့ဒီနေ့မှပြောပါတယ်။ဒါကြောင့်ရုရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 9,800 ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုသရုပ်ထအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်မီဒီယာသတင်းကြီးဂျေမီလိုက်ကသူဖမ်းခံရပေမဲ့သူ့အနေနဲ့ဒီမိုကရေစီရေးဆောင်ရွက်နေတာတွေကိုနောက်တွန့်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။သူ့အနေနဲ့ထောင်ချနိုင်တယ်ဆိုတာကိုလက်ခံထားကြအောင်ဒါပေမဲ့သူ့ရဲ့ဒီမိုကရေစီရေးကျိုးပန်းဆောင်ရွက်မှုတွေကိုကျေကျေပြန့်ပြန့်ထောက်ခံမှုရရှိခဲ့တဲ့အတွက်လောရကျိုးနဲ့တယ်လို့အမောင်းကလည်းပြန်လွတ်လာပြီးတဲ့နောက်ဂျေမီလိုက်ကဒီနေ့မှပြောလိုက်ပါတယ်။အသက်52နှစ်ရှိဖြစ်တဲ့ဂျီမီလိုက်ဟာဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့ပြီးခဲ့တဲ့ဒလနာနေ့ကဖမ်းခံခဲ့ရတာဖြစ်ပြီးတော့သူ့ပါဝင်နောက်ထပ်10ယောက်လည်းဖမ်းခံခဲ့ရတာပါ။အဲဒီ10ယောက်ထဲမှာသူ့သား2ယောက်၊သူ့ရဲ့ Next Digital Company ကအကြီးအကဲအမှုဆောင်အရာရှိ4ယောက်နဲ့ Agnes 6အပါဝင်တက်ကြွလှရှားသူ3ယောက်တို့ဖမ်းခံခဲ့ရတာပါ။ဂျီမီလိုက်ကိုတော့အမကန်နဲ့လွတ်ပေးလိုက်တာဖြစ်ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကဒေါ်လာ6သန်းခွဲကိုလည်းအာဏာပိုင်တွေဘက်ကထိန်းချုပ်ထားလိုက်တယ်လို့ဟောင်ကောင်သတင်းစာတွေကတော့ဖော်ပြပါတယ်။ဂျီမီလိုက်ကိုဖမ်းဆီးလိုက်တာနဲ့သူ့ရဲ့ Next Digital Company ပိုင်း Apple Nation သတင်းစာကိုရဲကဝင်ရောက်စီးနှင်းခဲ့တာတွေကြောင့်ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်တွေအဆုံးသတ်သွားပြီလားဆိုတဲ့စိုးရိမ်မှုတွေလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေပါတယ်ခင်ဗျာ။လော်ဒန်နိုင်ငံကိုအကူအညီပေးဖို့အတွက် American Dollar 86သန်းလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပန်ကြားလိုက်ပါတယ်။လော်ဒန်နိုင်ငံဘေးရုံးမြို့မှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပြီးတပတ်အကြာမှာ WHO ကအခုလိုပန်ကြားလိုက်တာဖြစ်ပြီးတော့အဲ့ဒီပေါက်ကွဲမှုကြောင့်ဘီရုမျိုးစိတ်ကန်းအပြင်စေယုံစိတ်ကန်းတွေနဲ့စီးဆိုင်တွေလည်းပျက်စီးသွားခဲ့ပါတယ်။အ ထူးသဖြင့်လေဗနွန်နိုင်ငံမှာကိုဗစ် -19 ကာယရောဂါကြီးပြန်ပေါ်ပေါက်လာမှာကိုစိုးရိမ်ကြောင်းလေဗနွန်နိုင်ငံကိုအကူအညီပေးဖို့အတွက်ဒေါ်လာ86သန်းပန်ကြားထားပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လေဗနွန်ပြည်သူတွေကိုကူညီပြီးသူတို့နဲ့အတူတသားတည်းရှိနေတယ်ဆိုတာကိုပြသဖို့တောင်းဆိုတယ်လို့ WHO ရဲ့အရှေ့လေပိုင်းဒေသဆိုင်ရာညွှန်ကြားမှုရော်နာဟဲဂျာကပြောပါတယ်။အဲဒီပေါက်ကွဲမှုကြောင့်ဆေးရုံ3ခုလုံးလုံးဝရပ်ဆိုင်သွားခဲ့ပြီးတော့ကျန်တဲ့3ခုကတော့ဒဇိတ်တစ်ပိုင်းဖွင့်ထားနိုင်တာကြောင့်လူနာ600လောက်ပဲလက်ခံထားနိုင်တယ်လို့ WHO တာဝန်ရှိသူတွေကပြောပါတယ်။ဒါပြင်ဘေရုတ်မြို့ကတခြားဆေးကန်55ခုတည်းကတဝက်လောက်လည်းပိတ်ထားရတယ်လို့ပြောပါတယ်ခင်ဗျာ။
တဲ့တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 6833ညဘိုင်းဒိုမီတာ32 kHz 6383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အကြောင်းရေးထားတဲ့အထုပ်ပတ်တိစာအုပ်တင်မှာသမ္မတထရမ့်နဲ့ညကိုရီးယားခေါင်းဆောင်ကင်ဂျင်အွန်းတို့အကြားပြီးစာပေါင်း25ဆောင်ရှိတဲ့အကြောင်းဖော်ပြထားပြီးအဲဒီစာရီကသူတို့နှစ်ဦးကြားမှာရှိတဲ့အမှန်တကယ်ဆက်ဆံရေးကိုဖော်ထုတ်ပြောပြနိုင်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံရေးသတင်းတော်ဘော့ဘော့ဝတ်ရေးသားတဲ့အဲဒီထရမ့်အထုပ်ပတ်တိစာအုပ်အသေးရဲ့ခေါင်းစဉ်ကို Rage Dota Mahon လို့နာမည်ပေးထားတယ်လို့ဘော်ဒဟူးနီကအွန်လိုင်းအကြောင်းဝယ် Amazon website မှာဖော်ပြထားပါတယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မြို့အကြားအပြန်အလှန်ပေးပို့တဲ့ပေးစာ25ဆောင်နဲ့ပတ်သက်လို့ဒီစာအုပ်ထဲမှာဘယ်လောက်ထိဖော်ပြထားသလဲဆိုတာတော့မသိရသေးပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားတို့တရားဝင်ထုတ်ဖော်ပြောကြားရေးခေါင်းဆောင်မျိုးအပြန်အလှန်ပေးပို့တဲ့စာရည်ရဲ့အရေးအတွက်ကအနည်းဆုံး10ဆောင်ရှိခဲ့ပေမဲ့ထွက်ရှိလာတဲ့စာအုပ်သေးရာသူတို့အကြားပုဂ္ဂိုလ်ကြီးအရာပေးပို့ခဲ့တဲ့စာအရေးအတွက်25ဆောင်ရှိတယ်ဆိုတာအခုမှသိကြရတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အထုပ်ပတ်တိစာအုပ်အစ်စ်ကိုစက်တင်ဘာလ15ရက်နေ့မှာတရားဝင်တင်ချင်ချင်မှာဖြစ်ပါရဲ့ရှင်ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုဟာဒီကနေ့ကြာတာပြည်နေမှာဆလိုဗေးနီးယားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပြီး 5G နည်းပညာဆိုင်ရာနှစ်နိုင်ငံပူးပေါင်းကြေညာချက်ကိုထုတ်ပြန်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေတဲ့အမေရိကန်ပြည်အောင်စုနဲ့ပိုလန်၊အက်စတိုးနီးယားနဲ့ချက်သမရနိုင်ငံတို့ကြား 5G ဆိုင်ရာသဘောတူညီချက်တွေလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။အဲ့ဒီသဘောတူချက်တွေမှာနိုင်ငံတွေရဲ့လုပ်ငန်းဆောင်ရွက်နေတဲ့ 5G နည်းပညာနဲ့အစိတ်အပိုင်းတွေကိုထောက်ပံ့တဲ့ကုမ္ပဏီတွေဟာအစိုးရတရရဲ့ထိန်းချုပ်မှုအောက်မှာရှိမနေရဘူးဆိုတဲ့သတိပေးချက်လည်းပါဝင်ပါတယ်။ဒါဟာတရုတ်ကုမ္ပဏီတွေကိုအဲ့ဒီနိုင်ငံတွေရဲ့လုပ်ငန်းဆောင်ရွက်ခွင့်ကိုလုံးလုံးလျားလျားတားဆီးပိတ်ပင်လိုက်တဲ့သဘောလေးဖြစ်ပါတယ်။ပွန်ပီယိုရဲ့ခရီးစဉ်ဟာ2011ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးတူရဲ့ဆလိုဗေးနီးယားကိုတွားရောက်တဲ့ပထမဆုံးခရီးစဉ်လည်းဖြစ်ပါတယ်။ကြာတာပြည်နေမှာဝန်ကြီးပွန်ပီယိုကဆလိုဗေးနီးယားဝန်ကြီးချုပ်ယာနက်စ်ယန်ဇာနိုင်ငံသားကြီးဝန်ကြီးအန်ရှေလူကာနဲ့သမရဘိုရစ်ပါဝါရုကိုတွေ့ဆုံမှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာနျူကလ িয়ার စွမ်းအင်ကိစ္စ၊အနောက်ဘော်လ်ကန်နိုင်ငံတွေတစ်စီးတစ်လုံးနဲ့ပေါင်းစည်းရေးကိစ္စနဲ့စွမ်းအင်ဆိုင်ရာကိစ္စတွေကိုအဓိကဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဗိုလ်ဒဟူးနေတာချက်သမရနိုင်ငံမှာရောက်နေတော့ဝန်ကြီးပွန်ပီယိုကတရုတ်နိုင်ငံရဲ့စီးပွားရေးအင်အားဟာစီအေးတိုက်ပွဲကာလတုန်းကဆိုဗီယက်ပြည်အောင်စုထက်ကမ္ဘာကြီးကိုပို့ပြီးတော့အနေပြုချင်းချောင်နေတယ်လို့ပြောပါတယ်ရှင်။လူမျိုးရေးဆန္ဒပြပွဲကြီးစတိုက်ဖြစ်ပွားနေခဲ့တဲ့ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာဗိုလ်ဒဟူးနေညာကရဲစခန်းအပိုင်နဲ့အချုပ်ထောင်ရှိတဲ့အဆောက်အုံရှိဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံတုံပြီးတော့လူစုခွဲခဲ့ပါတယ်။အခုနောက်ပိုင်း Portland မြို့တွင်မှညစဉ်စတိုက်ဖြစ်ပွားနေတဲ့ဆန္ဒပြပွဲကြီးအတွင်းတချို့ဆန္ဒပြသူတွေကပြည်နယ်အစိုးရတရားရုံးရှိမှမီးရှို့တာမီးရှို့မီးပန်းဖောက်တာစတဲ့လူရဲတွေကိုလှုပ်ဆောင်ခဲ့ကြပြီးအာဏာပိုင်တွေကတော့အတိအကျုံစုဘူးလှုပ်ရှားမှုအဖြစ်ရည်ညွှန်းပြောဆိုနေကြပါတယ်။ဒီကဲမီလာရုံကမင်းနီဆူတာပြည်နယ်မှာလူမဲမျိုးသားဂျော့ဂျ်ဖလိုက်ကိုရဲကဖမ်းဆီးတဲ့အချိန်မှာတိတ်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးပေါ်တလန်မြို့အပါအဝင်အမေရိကန်နိုင်ငံတဝန်လူမျိုးရေးဆန္ဒပြပွဲကြီးစပြီးတော့ပေါ်ပေါက်နေကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကလူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့နဲ့ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးအတွက်တောင်းဆိုခဲ့ကြတာပါ။ဆန္ဒပြပွဲကြီးစတိုက်ဖြစ်ပွားနေတဲ့ပေါ်တလန်မြို့ကိုဇူလိုင်လရုံကအစိုးရလူမျိုးရေးတပ်တွေစီလွတ်ခဲ့ပါတယ်။ဒီပေါ်မှာပြည်နယ်တော်ဝင်ရှိသူတွေကကန့်ကွက်ခဲ့တဲ့အတွက်နောက်ပိုင်းမှာလူမျိုးရေးတပ်တွေကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်ရှင်။ အမေရိကန်နဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲဟော်မုဇ်ရေလဲကြားမှာလိုက်ဘီးရီးယားအလန်တင်ရေနံတင်တင်မော်တစင်းကိုအီရန်ရေတပ်ကစီးနင်းပြီးတော့ခေတ္တဖမ်းဆီးထိန်သိမ်းထားခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။အမေရိကန်ဗဟိုကူကယ်ရေးစစ်ဌာနချုပ်ကထုတ်ပြန်တဲ့အဖြူအမဲမှတ်တမ်းဗီဒီယိုမှာအီရန်အထူးတပ်ဖွဲ့ဝင်တွေလို့ယူဆရသူတွေရဟတ်ရင်တစင်ကနေပြီးတော့ MT ဝလာရေနံတင်တင်မောဘို့ကိုကျူးတွေနဲ့ဆင်းလာတာကိုတွေ့ကြရတာပါတင်မောနောက်ဆုံးရောက်ရှိနေတဲ့ RS ဆော်ဘွားများနိုင်ငံ UAE အရှိဘက်ကန်ယူတန်ခိုဖာကန်မြို့အနီးမှာအခုလိုဖမ်းဆီးထိန်းသိမ်းခံရတာလည်းဖြစ်ပါတယ်တင်မောကိုအီရန်ရေတပ်က9နာရီလောက်ကြာအောင်ထိန်းသိမ်းထားခဲ့ပြီးဗုဒ္ဓဟူးနေ့မှာပြန်လွှတ်ပေးခဲ့တယ်လို့ American စစ်တပ်အရာရှိတူက AP သတင်းကိုပြောပါတယ်ဒီလိုဖန်စီထိမ့်သိမ်းခံရတဲ့အချိန်နဲ့ပြန်ပြီးတော့လွတ်မြောက်လာတဲ့အချိန်ထိဝေလာတင်မောဘော်ကတစုံတရာအကူအညီတောင်းခံတာမရှိခဲ့ဘူးလို့လည်းသူကပြောပါတယ်။ကဘာတဝမ်းကရေနံတင်တင်မောတွေအားလုံးရဲ့20ရာခိုင်နှုန်းလောက်ဖြတ်တန်းသွားလာနေတဲ့ဟော်မုဇ်ရေလဲကြားအရှိဘဲအိုမန်ပင်လယ်ကွေ့မှာအီရန်ရေတပ်ကထိန်းချုပ်လှုပ်ရှားနေတာပါ။အခု MT ဝေလာရေနံတင်တင်မောကိုဖန်စီထိမ့်သိမ်းတာမှာနောက်ထပ်အီရန်ရေတပ်တင်မောနဲ့ဆင်းလဲပါဝင်တယ်လို့ American စစ်တပ်ကပြောဆိုထားပါတယ်ရှင်။တို့ရရှင်များရှင်ကြာတာရင်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အရက်ပတ်ရွေးကောက်ပွဲစောင့်ကြည့်လေးလာရေးဖွဲ့တစ်ခုဖြစ်တဲ့ Pace ကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေးလာခွင့်ပေးလိုက်တဲ့အတွက်ရွေးကောက်ပွဲပွင့်လင်းမြင်သာမှုအပေါ်မှာအရက်ပတ်အဖွဲ့တွေကကန့်ကွက်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Pace ဟာအသင်းအဖွဲ့မှတ်ပုံတင်ထားခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့2020နိုဝင်ဘာ8ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေးလာခွင့်ပေးဖို့ရွေးကောက်ပွဲကော်မရှင်ကညင်းဆိုလိုက်တာပါ။ဒါဟာရပ်ပတ်အဖွဲ့စည်းတစ်ခုကိုရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ပေးတာဟာပထမဆုံးအကြိမ်ဖြစ်ပြီးရွေးကောက်ပွဲပွင့်လင်းမြင်သာမှုအတွက်စိုးရိမ်စရာဖြစ်ကြောင်း Pace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီကနေ့ဩဂုတ်လ13ရက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရပ်ပတ်အ
ဖွဲ့စည်းရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုကန့်သတ်လိုက်တာဟာရွေးကောက်ပွဲရဲ့ပွင့်လင်းမြင့်သာမှုနောက်ကရွေးကောက်ပွဲဖြစ်စဉ်ရဲ့အတည်ငြိမ်မှုပို့ဆိုတာဆိုရင်ရွေးကောက်ပွဲအလွန်ကာလမှာရှိတဲ့အငြင်းပွားမှုနဲ့အတည်ငြိမ်မှုတွေကိုတော့ကျွန်တော်တို့ဟိုအင်မတန်စိုးရိမ်နေတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဟိုအနေနဲ့ပြည်တော်ရွေးကောက်ပွဲကော်မရှင်ဒီညဆက်ပြီးတော့တိုက်တွန်းလာတာဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့စဉ်းစားပါလား။အစဉ်းစားပြီးတော့ကျွန်တော်မြင်တယ်။ကျွန်တော်တို့အနေနဲ့ဒီ COVID-19 ကာလဖြစ်တဲ့ကြောင့်ဒီကာလမှာရွေးကောက်ပွဲအောင်မြင်ဖို့ဆိုလို့ရှိရင်ပြည်တော်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီရက်ဖက်အဖွဲ့အစည်းနဲ့သတင်းမီဒီယာရဲ့ပူးပေါင်းဆောင်ရွက်မှုပါဝင်တဲ့ရွေးကောက်ပွဲဟာကျွန်တော်တို့ယုံယုံကြည်ကြည်နဲ့အောင်မြင်ဖို့ဆိုတာခဲရင်ပ
ါရွေးကောက်ပွဲစောင့်ကြည့်အကဲခတ်ခွင့်ငင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားသူတော့မရှိခဲ့ပါဘူး Pace အဖွဲ့ကတော့ကာယောဂါကာလမှုနိုင်ငံတကာစောင့်ကြည့်လေးလာသူတွေနေပါနိုင်တဲ့အခြေအနေမျိုးမှာပြည်တွင်းရပ်ပတ်အဖွဲ့တွေရဲ့အခမ်းကဏ္ဍပိုရေးကြီးနိုင်တယ်လို့ပြောပါတယ်တခြားစောင့်ကြည့်လေးလာရဲ့ဖွဲ့တွေကလည်းကန့်ကွက်ခံရမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။ဖန်တီးရင်ဖွဲ့ကလည်းရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုမနှက်ဖန်လျှောက်ထားဖို့ရှိရလို့ဒါရိုက်တာဒေါခင်လေးငယ်က VOA ကိုပြောပါတယ်။
အမီးစနစ်တကျလုံးတဲ့အဖွဲ့အစည်းတစ်ခုကအသေးခွင့်မပုံတင်ပေါ့။ဒါမလို့ဆိုင်တစ်ချက်ကိုပဲအကြောင်းကြပြီးတော့ဥစားစောင့်ကြည့်လေးလာခွင့်ပေါ့မပေးဘူးဆိုတာတော့ကျွန်တော်တို့အနေနဲ့ဝမ်းနည်းပါတယ်ရှင်။လေးလာရဲ့အရက်ဖက်အဖွဲ့လေးရဲ့အချင်းခံစားရေးထွက်လာမှသာဒီကဘာကားတော့ပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာကအဲတရားမျှတမှုလွတ်လပ်မှုပွင့်လင်းမှုဒါအထောက်အပံ့ဖြစ်စေတဲ့ဆောင်မျိုးတွေလည်းအခုခုပေါ့နော်တရားမှုရောရှိလာလိမ့်မယ်လို့ထင်နေရှိတာ
။နယူးမြန်မာဖောင်ဒေးရှင်းရဲ့ရွေးကောက်ပွဲဆိုင်ရာအကြံပေးမမများနာနာသင်ကတော့စောင့်ရှိအကဲခတ်ခွင့်မပြုရဲ့ကိစ္စနဲ့ပတ်သက်လို့ကော်မရှင်နဲ့သက်ဆိုင်ရာအဖွဲ့တွေပြန်ဆိုရင်းနှီးစီခြင်းတဲ့အကြောင်းပြောပါတယ်။အဲ
ကျွန်တော်ကဒီကြေရန်တော့အဲဒီသင်္ဖွဲ့ဒီဟိုဥပဒေနဲ့ပတ်သက်လို့ပါလေ။သာဥပဒေရဒီမပုံတင်တို့လေးရအဲ့မပုံတင်ဘယ်နဲ့လဲနေနိုင်တယ်ဆိုတော့ဟာဒီအနေထားတစ်ခုပေါ့လေအဲ့လိုမျိုးတို့ဟာလေးရှိရတဲ့ခါကျတော့ကျွန်တော်ထင်တယ်မပုံတင်ချင်းမတင်ရတော့ဒီအတက်တက်တစ်ခုနေတော့ဒီဖြစ်နေတယ်ပေါ့နော်ကျွန်တော်လည်းအဲ့လိုတင်ပါတယ်
2015ထွေထွေရေကောက်ပွဲမှာ Pace အဖွဲ့အပါဝင်ရပ်ပတ်အဖွဲ့စီ50ကျော်ကစေတနာဝန်ထမ်း11300ကျော်ဟာမဲဆန္ဒရှင်စင်းကြီးညာပြတာရဲ့လုပ်ငန်းမဲရှားလက်တွေစုစည်းရဲ့လုပ်ငန်းနဲ့ရေကောက်ပွဲဖြစ်စဉ်တစ်ခုလုံးစောင့်ကြည့်ရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခဲ့ရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီလာရာနဲ့အမျှနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေတိုးလာနေချိန်မှာကိုယ်စားလှယ်လောင်းလျှောက်ထားသူတွေနဲ့ထောက်ခံသူတွေသတိထားတင်တာတွေရှိနေတယ်လို့ရွေးကောက်ပွဲဆောင်ကြီးလှုပ်ရှားသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ဒီကောက်ွယ်ခြင်းမှာဘူးအချိန်နှလားကျော်သာလိုတော့ပေမဲ့အခုကာလဟာဝင်ရောက်ရှင်မြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစစ်စစ်နေစေကာလဖြစ်လို့ဥပဒေအရဆိုဒီလိုအချိန်မှာကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွဲစည်းရုံးဝင်ရှိသေးပါဘူး။ဒါပေမဲ့လည်းတချို့နေရာတွေမှာပါတီကိုစားပြုအလံလိုက်လံဝင်နေရမျိုးတွေရှိပါတယ်။မဲဆွဲစည်းရုံးကြီးကာလမရောက်ခင်မှာအခုလိုလှုပ်ဆောင်တာတွေကိုသတိပြုတင်တယ်လ
ဟိုစိုက်ကားတွေမော်တော်ကားတွေစသဖြင့်ပေါ့အဲ့ဒါတွေသူ့ရင်သွားနေရရတကယ်တော့အဲ့ဒါကိုထောက်ခံတဲ့ပါတီတွေလည်းအရန်အန်နေရများပါတယ်အဲ့ဒါကြောင့်အဲ့ဒီလိုလူတွေကဘယ်လိုလဲညွန်ချက်တင်နေလုပ်နေတယ်လဲပေါ့နော်ကိုကိုကကိုပဲကိုပတ်စံနဲ့ကိုလုပ်နေဆိုရင်လည်းအဲ့ဒါက
အဲ့ဒီပါတီအတွက်ကအရန်အန်နေအများရတဲ့အဲ့ဒီပါတီရဲ့တာဝန်ရှိသူတွေအနေနဲ့အခုကံမင်းကာလမတိုင်ခင်မှာဒါမျိုးလှုပ်တာမျိုးမလှုပ်သင့်ဘူးဆိုတာမျိုးတွေကိုဟိုပေါ့3P ထုတ်ပြန်တာမျိုးရောလှုပ်ပေးတင်တယ်လို့ကျွန်မထင်ပါတယ်ဟုတ်ကဲ့
ပြည်သူ့ရဲ့အနေနဲ့မဲပေးခွင့်ရှိသူစီးရင်ထဲမှာကိုယ့်ရဲ့အမည်စီးရင်ပါမပါစစ်ဆေးနိုင်မှုတရက်တာကျန်တော့ပြီးအမည်စီးရင်တင်သွင်း
အဖွဲ့ခွဲဥက္ကဋ္ဌဦးကျော်ကျော်ဝင်းကပြောပါတယ်
။ကျွန်တော်တို့ကတော့တရားဝင်ခွင့်ပြုတာမရှိပါဘူးခင်ဗျာ။အထက်ကညွှန်ကြားရင်တော့ညွှန်ကြားတဲ့အတိုင်းကျွန်တော်တို့ကဟိုကလေတားမြစ်ရမှာပေါ့နော်။ဟိုအခုချိန်ရတော့ဘာမှညွှန်ကြားချက်တွေဘာမှမပြောသေးတော့ကျွန်တော်လည်းဒီဥစ္စာရောငကိုလေးကလည်းသူတို့အဲဆိုင်ကားတွေမှာတုံးနေရတယ်ရှိတယ်လေ။ဒီရွေးကာလတော့လိုပါသေးတယ
်။ရွေးကောက်ပွဲဝင်မဲ့ပြည်တော်စုအဆင့်ပုဂ္ဂိုလ်တွေဟာရွေးကောက်ပွဲကျင်းပမှုကြီးညာတဲ့နေ့ကစပြီးပါတီစည်းရုံးရေးနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုပြည်တော်စုအစိုးရအဖွဲ့ဥပဒေအရလုပ်ပိုင်ခွင့်ရထားတာပါ။အခုလိုအလံနဲ့ပါတီဆိုင်မှုထောင်တဲ့ကိစ္စမျိုးတွေမှာဒီဥပဒေနဲ့သက်ဆိုင်မိမဲ့လို့အဲ့ဒီနယ်မြေမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလေလောင်းမှာပါလာမယ်ဆိုရင်မဲဆွေစီယုံကြီးချစ်သွားနိုင်တယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်ကျွန်တော်နိုင်ငံလည်းဥပဒေကတိတ်ကိုအများပြားပြီးတော့မှရှုပ်ထွေးတာပေါ့လေအဲဒါကြောင့်မို့ကျွန်တော်တို့လှုပ်လို့ရတဲ့ဆိုတိုင်းဆိုမလှုပ်တာတော့ပုံကောင်းပါလေပေါ့လေနော်ဒါကြောင့်လည်းလို့ပြောတဲ့ခါမှာကျွန်တော်နိုင်ငံတော်ကဒီရွေးကောက်ပွဲကငါးနှစ်မှတကြိမ်ရှိပြီမဲ့လို့ဒီနိုင်ငံတော်မှာရှိနေတဲ့ပြည်သူလူထုတွေတိုင်းသားပြည်သူလူထုတွေအားလုံးကကျွန်တော်တို့ကဒီနိုင်ငံတော်မှာပဲတူတူနေကြမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲမှာမူတည်ပြီးတော့မှကျွန်တော်တို့တရားမကျောက်စိတ်ဝင်ပွဲတဲ့ဟာမျိုးတွေအဲတရားနဲ့တရားကျွန်တော်တို့ကဟိုပို့ပြီးတော့မှအာဃာတတွေကြီးသွားမဲ့ဟာမျိုးတွေဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ဥပဒေကလှုပ်ပါလို့ပြောထားပြီမဲ့လို့လည်းမလှုပ်ဘဲနဲ့ကျွန်တော်ဆင်ရှင်လာတော့ကောင်းကောင်းဖြစ်မယ်လို့ပဲကျွန်တော်ကညှိချင်ပါချင်ပါဟုတ်ကဲ့
ဒီကောက်ပွဲကျင်းပမယ့်ရက်မတိုင်ခင်တရက်အလိုအထိရပောင်း60အတွင်းမဲဆွယ်စည်းရုံးဝင်ရှိတယ်လို့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကသတ်မှတ်ခဲ့မှုပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါနဲ့ကြုံနေရချိန်မှာကျင်းပမယ့်ဒီကြိမ်ရွေးကောက်ပွဲအတွက်ကိုတော့ကော်မရှင်ကတိတိကျကျထုတ်ပြန်မထားသေးပါဘူး။ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူနိုင်ငံသားတိုင်းအခွင့်အရေးမဆုံးရှုံးမှုနဲ့ပါတီဝင်ကိုယ်စားလှယ်လောင်းတွေတန်းတူညီမျှတဲ့အခွင့်အရေးရဖို့ကိုလိလာဆောင်ကြည့်သူတွေကလိုလားနေကြပါလိမ့်ရှင်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကရင်အမျိုးသားအစိုးရခင်အမျိုးအပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိုင်းချုံရန်နေမြေအချို့မှာနိုဝင်ဘာရွေးကောက်ပွဲကြရင်ပထမဆုံးအကြိမ်မဲပေးခွင့်ရတော့မယ်အကြောင်းပြောပြပါမယ်ကျွန်မကအကန့်နွန်ပါကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်မှာခင်အမျိုးထိုင်းချုံနေမြေမှာလာမယ့်ရွေးကောက်ပွဲကြရင်ပထမဆုံးအကြိမ်အဖြစ်မဲပေးခွင့်ရကြတော့မှာဖြစ်ပါတယ်အစိုးရထိုင်းချုံမှုမရှိပေမဲ့လည်းမဲပေးနိုင်အောင်စီစဉ်ထားတဲ့အကြောင်းကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အသွင်ရေးမှူးဦးမောင်မောင်နိုင်ကပြောပါတယ်
ဒီကတော့ကျွန်တော်ကပေါ့နော်လူတိုင်းလူတိုင်းပါတို့တော့ပြည်သူအေရီယာပါလဲတိုးတယ်ဒီကကျွန်တော်ကဒီလူကြီးဒီကမြို့တွေကလဲဆိုတော့ဒီကြီးတွေကများတာလဲကတော့တိုးတာလဲကြီးတာပေါ့ဘယ်မှာပါဆိုတော့ဟိုတိုးကြတာတော့ကျွန်တော်တိုင်းသိပြီပြပါဆိုတော့ဒီကဲသူပြည်သူနေပြည်တွေပါဆိုတော့ကျွန်တော်ဒီကဟိုအုပ်ချုပ်ရေးမှူးပါလားမရှိတော့လားလဲကျွန်တော်ကဒီကလူကြီးတွေနဲ့ငယ်စင်းတွေကျွန်တော်ကဟိုပြည်တိုင်းပြောပါပေါ့နော်ကောက်ကြီးပြောပါသူတို့ဘယ်သေးလို့ရအောင်တော့ကျွန်တော်ကမဲရုံတွေကျွန်တော်ကဆက်တော့တိုးကြပေးတာရှိတယ်အဲ့တည်းပါကျွန်တော်တိုင်းသိပြီပါကျွန်တော်မဲရုံပေါ့ဒါကိုသူအစိုးရတဲ့ကျွန်တော်ကလုပ်ပေးတာကတော့သက်မယုံပေါ့။အခြားနေရာတွေလည်းပါဒီမှာလည်းဒီတိုင်းပဲသူ့ရွာတွေမှာတိုးတဲ့ဟာတွေလည်းရှိပါသေးတယ်ခင်ဗျ။
ခမ်းမန်းချိန်မဲ့ပေးခွေရှိသူ2000ကျော်ရှိတဲ့ကျန်းရင်စိတ်ကြီးမြို့နယ်ကမြန်မာအစိုးရနဲ့အပြည့်ခန့်ရက်ဆက်ထားတဲ့ KMU ထိုင်းချုပ်ရာနေမြေမှာရွေးကောက်ပွဲလုပ်ငန်းတွေကိုလွတ်လွတ်လပ်လပ်ခွင့်ပြုထားတယ်လို့လည်းပြောပါရယ
်ဒီမှာတော့ဒီရက်ခွေရဲ့ဒီလိုတော့လာပြီတုံပြီးပြောတယ်အနောက်တစ်ခုကတော့ဒီကျုပ်နိုင်ငံရေးပါတီတွေလာပြီးချင်းကတ်တာတွေရှိတယ်အဲ့ဒါပါပဲလာပြီးတော့စီးလာပြောတဲ့ဟာကလည်းပဲဟိုမဲစီးပိုင်ခွင့်ရှိတော့သူများရဲ့စီးရင်းများလာပြီးတော့ကတ်ပြီးချင်းလို့ပါတဲ့ကတ်ပြီးပိုင်ခွင့်ရှိပါလားလာညိနိုင်တော့ခုပြည့်ပြေးလိုက်ပါတယ်
ညမအစိုးရနဲ့အပြက်ခတ်ဆဲမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့မြောက်ပိုင်းရှမ်းတက်မတော် SSBB SSA ထိုင်းချုပ်နယ်မြေမှာလဲရွေးကောက်ပွဲလုပ်ငန်းတွေလုပ်ခွင့်ရနေတယ်လို့နိုင်ငံရေးလေလာတုံတက်သူစိုင်းထွန်းအောင်လွင်ကပြောပါတယ်
ว่าหายมาดิเมตรุเปล่าเลยตะเนียดิอ่ะสัตว์นี่ดิอ่ะเข้าได้ปုံยาตัวตัวอ่ะโหตรุคอมเมอร์เชียลเนี่ยปามาวะเนาะอเนกโดดิยูยิตะปองเราสิดาวะอันนั้นตรุไถ่ชุบเนี่ยมีลุคขอได้ไอ้ไมซ์ชุบเจตี้เนี่ยมีตัวมาดิลูยิอ่ะ2ปีเราสิดาวะโหไอ้เนี่ยเเละมาตัวโหลุละละเมสเซจซื้อยงน่ะดิไปแล้วไปลุเลยตัวตัวนี้โจราดาขึ้นมาแล้ว
အဲဒီဥမာဒါတော့အခုထိတ်ချုပ်နေကြောလာပါတော့လှုပ်ရှားနေကြီးကြောလာပါတော့ဟိုတန်ရန်လို့မိုင်းရေလို့လာရှူတို့ကတီဘောတို့အဲ့လိုခတ်တွေပါပါတော့ပြည့်ခဲ့တဲ့2005ခုနှစ်ရွေးကောက်ပွဲမှာတော့က1ဟိုင်မှာရွေးကောက်ပွဲကျင်းပခဲ့ရတယ်လို့မိုင်းရှူကျေးတီမြို့နယ်တွင်မှာ2009ခုနှစ်တုန်းကကြားဖြတ်ရွေးကောက်ပွဲကျင်းပခွင့်ရခဲ့ပေမဲ့2009ခုနှစ်ရွေးကောက်ပွဲမှာတော့တိုက်ပွဲတွေကြောင့်ရှမ်းပ နေတဲ့ပြပပေါ်တာဖြစ်ပါတယ
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရှိဒရင်ပတ်မှာကျင်းပမဲ့27ရာစုပင်လုံညီလာခံမှာလက်မှတ်ရေးထိုးဖို့ညီမှန်းထားတဲ့ပြည်ထောင်စုသဘောတူညီချက်မှာတူးတက်မှုတွေရအောင်ကြိုးပမ်းခဲ့တဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကြိုဆိုလိုက်တယ်လို့ဒုတိယတက်မော်ကာကွယ်ရေးဦးစီးချုပ်ကတော့ကြမ်းကြမ်းမှုတွေမရှိအောင်လုပ်ဖို့တိုက်တွန်းတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အား Coastline တွေညှိနှိုင်းသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာထည့်သွင်းမဲ့အချက်တွေကို JICM ကို NCA အပြည့်အစာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြန်လည်သုံးသပ်ပြီးအတည်ပြုမှာဖြစ်ပါတယ်။ဒီနေ့မနေ့နေပြည်တော်မှာကျင်းပတဲ့ JICM အစည်းအဝေးအဖွဲ့အမှားစကားပြောကြားရမှာ2018ခုနှစ်ကကျင်းပခဲ့တဲ့27ရာစုပင်လုံတတိယအစည်းအဝေးပြီးနောက်ငင်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်ခဲ့ရကြောင်းဒီလုပ်ငန်းစဉ်ကိုပြန်လည်စတင်ဖို့ကြိုးပမ်းခဲ့ပြီးပြည်ထောင်စုသဘောတူစာချုပ်အပိုင်း၃ကိုရရှိအောင်ဆွေးနွေးခဲ့သူတွေကိုချီးကျူးကြောင်းဒေါက်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့ပါတဲ့
ဒီကနေ့အစည်းအဝေးကိုကျင်းပလာတဲ့စာချုပ်ငင်းချမ်းကိုကြည့်လိုက်တာနဲ့တစ်ဖက်အလို့အဖွဲ့ဘယ်လောက်ထိဆွေးနွေးခဲ့ရလဲ၊ညှိနှိုင်းခဲ့ရလဲ၊ရင်းခုန်ခဲ့ရလဲ၊ကြိုးပမ်းအားထုတ်ခဲ့ရလဲဆိုတာကိုဒီမှာနားလည်သဘောပေါက်မှန်းတယ်။ဒီဟာကိုအချိန်ဟုန်နဲ့ဆွေးနွေးမှုတွေကြက်ကြက်ဆောင်ရည်နေချိန်မှာကမ္ဘာနဲ့အဝါ COVID-19 ကရောဂါရနာမှုတွေဖြစ်ပေါ်လာခဲ့တာကြောင့်ဒီဆုံဆွေးနွေးမှုတွေဟာအချိန်ဟုန်လျော့ကျသွားခဲ့ရပါတယ်။ဒီလိုကွန်ဖရင့်နဲ့ဆွေးနွေးမှုတွေရဆိုင်မသွားအောင်ဆောင်ရွက်ခဲ့ရတာဖြစ်ပါတယ်။ဒီလိုသင်္ခေါ်မှုအမျိုးမျိုးကြားကနေအဆုံးမနည်းဂျိုးပန်းဆောင်ရွက်ပေးခဲ့ကြတဲ့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်ပါတဲ့သူတွေဝမ်းမပါဖို့ခဲ့သူတွေအားလုံးကိုကျမအနေနဲ့တိုက်လိုက်လေလေကျေးဇူးတင်ရှိပါတယ်။အရင်နဲ့ကြိုးကြိုးဆောကြားလိုပါတယ်။
COVID-19 ကာယောဂါကိုမြန်မာပြည်သူတွေစီးစီးလုံးလုံးနဲ့ရင်ဆိုင်ခဲ့တယ်လို့ဆောင်ရွက်ခဲ့တာကြောင့်2018ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေရကအခုဆိုရင်ပြန်လည်စတင်နိုင်တဲ့အခြေအနေကိုရောက်ခဲ့ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ဒီတိုင်းပါပဲငြိမ်းချမ်းရေးနဲ့ပတ်သက်ပြီးစီးပွေးတွေခေါ်လို့မရ၊တွေးဆဖို့ငြိမ်းချမ်းလို့မရတဲ့အခြေအနေ NCA လမ်းကြောင်းများဆိုင်သွားရတဲ့အခြေအနေကနေဒီကနေ့ဆိုရင်27ရာစုပြည်လုံးညီလာခံကိုကျင်းပနိုင်တဲ့အနေအထားကိုရောက်လာပါပြီ။ဒါလည်းမင်းတော့မကပါဘူး။နိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါလည်းမကသေးပါဘူး။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်ရည်ရွယ်ချက်ရေးနဲ့ညီညာရေးအတွက်ချိန်ဆက်ပြီးသာမန်ပြည်သားအဆင့်ပြီးအဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အခြေချင်းတစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ်။
ဒီကနေ့အစည်းအဝေးကိုတက်ရောက်တဲ့ဒုတိယကျမ်းတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းပြည်ထောင်စုသဘောတူစာချုပ်ရရှိအောင်ဆွေးနွေးခဲ့ရမှာအချိန်ကျန်ကြာမှုမရှိစေဖို့အတွက်လည်းအခုလိုတိုက်တွန်းပြောဆိုပါတယ်
။ဒီခုအစည်းအဝေးကအလို့ဖက်လိုက်ကြိုတင်နေတဲ့သဘောတူညီချက်ပေါ်အတည်ပြုကြမှာဖြစ်ပါတယ်။လို့ဖက်လိုက်ဒီမှာဆောင်ဖို့ ီမှာပြီပါလို့လဲဆွေးနွေးချက်များပေါ့သုံးသပ်ရတယ်ကြည့်တို့ဒီနေ့လည်းဝတ်ကြည့်ချက်များပါတခုလက်ပုံမူပြီးတော့မှဓာတ်ရင်ကြောင့်လည်းတွေ့ရဖြစ်ပါတယ်တခုကိုယ်ချင်းကြောင့်ကျန်ချင်းစီးမိတဲ့အလုပ်ဖွဲ့များဒီနေ့ဆွေးနွေးလေးချင်းဆောင်ရအောင်ပါအချို့ချက်များပါ NC မှာအတိအကျဖော်ပြပါရှိပြီးဖြစ်တော့လဲစာသားအသေးပဲလူစားအ내ကောင်းမှုလွဲချော်ပွားခြင်းများကြောင့်ဆွေးနွေးရတဲ့အချက်တင်များကိုအဆွေးနွေးနိုင်တယ်ဒီလိုလူစားအချက်နဲ့ဝဲမှနေတဲ့သက်ဆိုင်ရာ NC ပါအချက်များကိုလည်းအမှန်ဆွေးနွေးကြတော့အချိန်ကျန်ကြခြင်း NC ကိုအချိန်ကျတဲ့ဤနိုင်ဆွေးနွေးမှာမူလကတော့ဘောလုံးရုပ်ကိုအမှန်တင်ဆက်လို့တော့အပြာလာအမှန်ဆွေးနွေးရခြင်းတော့အချိန်ကျန်ခြင်း NC မှာမပါရှိတဲ့လူမျိုးရင်းအောင်ပတ်သက်တဲ့စာသားများများကိုဆက်သွင်းဆွေးနွေးခြင်းကြောင့်ကျင့်တတ်တာချင်းဒါလေးတော့နောက်ကျောင်းပြန်ရှိကိုရှင်အောင်နဲ့ဆွေးနွေးရမစားနောက်ကျောင်းပြန်ရှင်ချင်းခမှဆွေးနွေးခြင်းများဖြစ်အလိုလားတော့ပို့တာချိန်များပုံဆုံးရကြတယ်လို့ဒိုင်းနာဒီလီတရားရင်းရဲ့ပြောလဲဆောင်ရနေတဲ့ပန်းတိုင်းတော့ပို့ပါလေအလိုလားပဲစံတန်တာဖြစ်တဲ့အတွက်အလုပ်ဖက်များရှစ်ဆက်လက်ပြီးဆွေးနွေးတာချန်ရှိတဲ့အချက်များကိုအရှင်ဘုံဖြစ်ဆွေးနွေးကြတာမှာဒီလိုအချက်မျိုးကိုတတိပြုကြဖို့တန်ဖိုးလို့ပါ
NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့နှစ်ဖက်သဘောတူညီချက်ရရှိအောင်ဆောင်ရွက်ခဲ့တဲ့သူတွေကိုဂုဏ်ပြုကြောင်းပြောကြားပါတယ် GICM စီဝေးကရရှိထားတဲ့ပြည်တော်စုသဘောတူညီချက်စာချုပ်အပိုင်း၃ပါအချက်တွေကိုအတည်ပြုခဲ့ပြီးတဲ့နောက်21ရာစုပင်လုံးသုဒ္ဓအစည်းအဝေးစတင်ရေးအတွက် UPDJC ကပြည်တော်စုညီချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကိုဒီလ14ရက်15ရက်နဲ့18ရက်နေ့တွေမှာကျင်းပမှာဖြစ်ပါပြည်တော်စုငင်းချမ်းရဲ့ညီလာက21ရာစုပင်လုံးသရုတ်ကအစည်းအဝေးကိုတော့19ရက်ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။ NCA စာချုပ်အရပြည်တော်စုငင်းချမ်းရဲ့ညီလာခံကိုတနည်းနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့2018ခုနှစ်ဇူလိုင်လငင်းချမ်းရဲ့ညီလာခံပြီးတဲ့နောက်မှာတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်တော်စုကခွင့်မထွက်ရေးဆိုတဲ့အချက်ပေါ်မှာပြည်လည်မှုမရခဲ့တာကြောင့်ငင်းချမ်းရဲ့ညီလာခံဟာနှစ်နှစ်ကျော်ရပ်ဆိုင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Nearset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
၎င်းနောက်ပိုင်းကြောက်တော်မျိုးမရေးစခန်းကစခန်းမှုကိုအမည်မသိလူတစုကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်သိဆုံးသွားတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါ၎င်းပြည်နယ်ကြောက်တော်မျိုးမရေးစခန်းကစခန်းမှုဒူရီမှုထွန်းနယ်ဦးဟာဩဂုတ်လ7ရက်နေ့မနေ့ကညနေပိုင်းကရေးစခန်းကြီးမှာတနက်နေ့ပြစ်ခတ်ခံရပြီးသိဆုံးသွားတာဖြစ်ပါတယ်သိဆုံးသွားတဲ့စခန်းမှုထွန်းနယ်ဦးဟာစခန်းကြီးကလက်ဖက်ဆိုင်ကပြန်မနေ့ကညနေ9နာရီကျော်လောက်မှပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ပဲဒီကျွန်တော်သိတာကတော့ဗျာဒီ2020ဩဂုတ်လ7ရက်နေ့ညနေပိုင်း4နာရီအခဏနာရီနဲ့ဟော48မိနစ်လောက်မှာအဲ့ဒီစခန်းဖားကတနေ့တည်းတိုင်းကြားတယ်ဗျာအဲ့ဒီကြားတယ်နဲ့တနေ့တည်းဖေးတော့အဲ့ဒီတက်ပြီးသားစုရေစခန်းမိသားစုဖုန်းနဲ့ဆက်လိုက်တော့အဲ့ဒါစခန်းမှုကြီးကြီးတယ်နဲ့တည်ဆုံနေတယ်ဆိုပြီးတော့သိရှိရတယ်ဗျာကျွန်တော်ကတော့အဲ့ဒီတော့ပြည်ပြည်ဗျာ
သိဆုံးသူရဲ့အလောင်းကိုကြောက်တော်ပြည်သူစေရုံကိုပို့ဆောင်ထားတယ်လို့လည်းနိစ္စအခြေသခံတွေကပြောဆိုကြပါတယ်။စခန်းမှုဒူရီမှုထွန်းနယ်ဦးတာခန့်ရတာနဲ့ပတ်သက်ပြီးမင်းမြန်ကိုကြောက်တော်မျိုးနဲ့အုပ်ချုပ်ရုံမှုနဲ့ရခိုင်ပြည်နယ်ရေးတပ်ဖွဲ့ပြောခွင့်ရသူတွေကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းမရရှိခဲ့ပါဘူး။ရခိုင်နောက်ပိုင်းတိုက်ပွဲတွေအတွင်းမှာအရသားတွေတာမကရေးတပ်ဖွဲ့ဝင်တွေပါလက်နက်ကင်တွေရဲ့တပ်ဖြတ်တာတွေကိုခံနေရတာကြောင့်ပြည်သူတွေရဲ့လုံခြုံရေးဟာအရင်ကထက်ပိုပြီးဆိုးရင်စရာဖြစ်လာတယ်လို့လည်းမြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ
်။ကျွန်တော်တို့ရခိုင်ပြည်နယ်ကဒီချိန်ခါမှာဒီကျွန်တော်တို့တာမန်ပြည်သူတွေအတွက်အဲကျမတို့စိုးရင်မကင်ဖြစ်မိတယ်လုံချုံရေးအရာရောဘဝလုံချုံရေးဒီစိတ်သက်ပိုင်းဆိုင်ရာလုံချုံရေးအရာရော เอาจังหวะเราขันดีเนี่ยอิมันนั้นมาซึ่งเราโหเต้นเลยแต่ปีนี้จะพูดขึ้นเลยว่าพี่ถ้าตัวพี่เนี่ยยิ่งยังยิ่งพิเศษมาป่าวเองลาจีนอะไรแบบนี้ที่เราไม่ดูเรื่องมันลงชั่วโมงเช่นนี้ก็ขันดีตลอดขึ้นเลยว่าเช่นเดี๋ยวจะมุลูดีเช่นนี้ฮะจังหวะเราอะเราสู้อย่างเนี่ยโอ้ตามันสู้อย่างเนี่ยเช่นนี้มันเข้าบ่าวอ่ะยิ่งดูดูดีอะกูไม่สู้ในวิโรดีแต่เดี๋ยวที่ใครเอาสังเกตอะไรเพราะว่าเรื่องที่เอาสังเกตอะไรจะรู้
จ้าวดอมยูมาปีกเรื่องล่าสุดตรงยันนี่กันเลยจ้าวดอมยูเตยยักษ์มาสังเกตตัวเรียยาชิตูโกอันนี้ไม่ได้สังเกตมาเนี่ยว่าดันเนตทุตัดที่เราจะเอาไปส่งตัวเข้าไปเลยปีกเรื่องนัทท้องสกุลคนนี้โอกาสล่าสกุลยันนี่กันเลยจ้าวดอมยูมายิสแคมูเชมูสวัตตุนลิงฮะถ้าทุกข์ขันยาบิดเตยส่งตัวเดี๋ยวนัทท้องสกุลเสด็จมาแล้วนั่นเสียนี่ยันนี่มาเลยจ้าวดอมยิสแคมกายิ่งแต่จะดูดัทุกข์ขันยาบิดเตยส่งตัวเข้าไปเลย จากนี้สุดท้ายมาเลยปีกเรื่องล่าสุดกูยังเนี่ยในบ้านก็สุดท้ายมีอามาเตยิสแข่งกับยูตาจายตัวกูตัวยังเนี่ยอันนี้มาอันนี้ไม่ได้ลงดูการดันในทุตตาเข้าไปเลยเพราะใครน้องไปใจกูเรื่อยมาเช็คกินสแกนเรื่อยมาจากนั้นแต่แค่แข่งอะไรด้วยสิ่งเดียวที่จะพูดวันนี้ท่านนั้นเสียงวันท่านเรื่อยมาจากนั้นสุดโรเล่นนักแข่งจะพูดเรื่อยเพื่อนสีมือเรื่องแข่งในยาไปเลยจนเอาตั้งไหนรักแข่งกันเนี่ยในตอนที่ปูท้าไปเลยครับเนี่ย
ผู้ใหญ่เมริกันแต่ยังรีดูในยุคนี้แต่จะอาศัยสิ่งนี้กูอเมริกันพิจารณาว่าชนะมิโรกันในเรื่องทุเรียนเป็นยังไงอเมริกันพิจารณาว่ากู้เงินในจีนยูกันกู้เสียเปลี่ยนวามุเยี่ยมว่าชนิดเจ้าผู้ใหญ่รีดูในยุคแต่อาศัยสิ่งนี้กูจะยืมเงินเปลี่ยนเปลี่ยนทุเรียนเป็นยังไงอเมริกันพิจารณาว่ากู้เงินในจีนยูกันกู้เสียเปลี่ยนวามุเยี่ยมว่าชนิดเจ้าผู้ใหญ่รีดูในยุคแต่อาศัยสิ่งนี้กูจะยืมเงินเปลี่ยนเปลี่ยนทุเรียนเป็นยังไงอเมริกันพ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်အစိုးရတက်တဲ့ KNU ကရင်တပ်ဖွဲ့အဖြစ်ခတ်ရဲဆဲဖို့သဘောတူထားတာရှင်းနေရှိခဲ့ပြီဖြစ်ပါတယ်ဒါပေမဲ့ကရင်ပြည်နယ်မြောက်ပိုင်းမူတာရော့ခေါ်ဖောက်ပုံခရိုင်မှာတန်လွင်ငင်းရင်ဥယျံတိဆောက်ဖို့အခက်အခဲရှိနေပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်တာပါတယ်ခင်ဗျာ
အစိုးရတပ်လက်အောက်ကကရင်မေကြားဆောင်တပ်နဲ့တရုတ်စီးပွားရေးသမားတို့ဖူးသွဲအကောင်အထည်ဖော်နေတဲ့ရေစက်ကတရုတ်မျိုးတစ်ပြည်ကိုလောင်ကစားဝန်ကြီးတွေအဖြစ်တပ်ပတ်ထားကြပါတယ်ဒုစရိုက်လုပ်ငန်းတွေပေါ်ပေါက်လာတာကိုဝေဖန်ရှုံးချကြတယ်လို့တဘာဝပဝင်းကျင်နဲ့ခရင်ရိုးရအစင်အလားတိမ့်တိမ့်နဲ့အစီအစဉ်ကိုချီးကျူးဂုဏ်ပြုကြပါတယ်အစိုးရတပ်နဲ့အပြည့်ရထားတဲ့ KNU အရင်အမျိုးသားအစည်းအရုံးထိန်းချုပ်တဲ့မူတီယော်ခေါ်ပါပွန်ခရိုင်ကတန်လွင်ငင်းရင်ဥယျာဉ်ကိုမကြာမီကကုလသမဂ္ဂ UNDP ကအီကွေတာစုချင်းပြင်ပါတယ်ဌာနေတိုင်းသားတွေရဲ့တဘာဝပဝင်းကျင်ထိန်းသိမ်းရေးနဲ့ဘဝပြည့်တင်ရေးကြိုးပမ်းချက်ကိုအတိအမှတ်ပြုတဲ့ကုလသမဂ္ဂစုဖြစ်ပါတယ်စုချင်းငွေကဒေါ်လာ100,000တာဖြစ်ပြီးမြေကုလသမဂ္ဂညီလာခံမှာပါဝင်ခွင့်ရမှာဖြစ်လို့တန်လွင်ငင်းရဲ့ဥယျာဉ်ကိုမြန်မာအစိုးရအတိအမှတ်ပြုရတဲ့အခြေအနေအထိရောက်ရှိလာနိုင်ပါလေ KNU နဲ့အစိုးရကအပြည့်အခရဆဲဖို့သဘောတူပြီး6နှစ်အကြာမှာတန်လွင်ငင်းရဲ့ဥယျာဉ်ကိုတည်ထောင်ပါတယ
်ဒေသခံ KNU လူထု KNU တက်တော်ဌာနနဲ့ KNU တဘာဝပတ်ဝန်းကျင်ကွန်ရက်တို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်2018နှောင်းပိုင်းမှာတန်လွင်ငင်းရဲ့ဥယျာဉ်တည်ထောင်ကြောင်းကြေညာနိုင်ပါတယ်။2012အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုအောက်ချိန်မှာလက်တွေ့အကောင့်ထဲပေါ်လာဖြစ်ပါတယ်။တန်လွင်ငင်းရဲ့ဥယျာဉ်ဟာမြေဧကတသန်း3သိန်းကျော်ကျဲဝန်းပြီးကျေးရွာပေါင်း300ကျော်ပတ်ဝန်းနဲ့နိုင်ပြီဖြစ်ပါတယ်။ကရင်ပြည်နယ်မှာအစိုးရတပ်စခန်း300ကျော်ရှိတဲ့နဲ့ဖားပုံခရိုင်မှာ80ကျော်ရှိပါတယ်။ဒါကြောင့်အစိုးရတပ်နဲ့ကရင်တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေရှိပြီးစောင့်ကြည့်ရေးကော်မတီကိုအပြန်အလှန်တိုင်ကြားစာပေးပို့တာမျိုးတွေလည်းရှိနေပါတယ်။အစိုးရတပ်စခန်းတွေအကြားဆက်သွယ်ရေးကောင်းမှုရွယ်ပြီးကားလမ်းတွေဖောက်လုတာကိုကရင်ဘက်ကမကျေနပ်လို့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတာပါ
။ဖားပုံမျိုးတွေမှာဒေသဖွံ့ဖြိုးရေးအထောက်အကူပြုနားနဲ့တိုက်ရိုက်ခါဖို့လမ်းတွေဖောက်လုနေတာကိုစောင့်ကြက်တဲ့တပ်ဖွဲ့တွေကို KNU ဘက်ကတိုက်ခိုက်တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကအေပီလ2ရက်နေ့ကကြေညာပါတယ်။2019နိုဝင်ဘာလကစပြီး2020အေပီလအထိ6လအတွင်းအစိုးရနဲ့ KNU အကြားကြည့်တွေ့တိုက်ခိုက်မှုပြီးအချိန်ပေါင်း40မိုင်းနှင်းပောက်ပွဲမှု23ချိန်မိုင်းနှင်းတိုက်ခိုက်မှု3ချိန်လုံမိုင်းပေါ်ထွန်းမှု18ချိန်ဖြစ်ပွားတာကိုအစိုးရဘက်က KNU ဌာနချုပ်ကို
ဘိုးတဲ့နဲ့၄ချိန်အကြောင်းကြားရတယ်လို့လည်းပေါ်ပြပါတယ်။တန်မြင့်ရင်အူရင်ကော်မတီဝင်အချို့အစိုးရတပ်ရဲ့ပြက်ခမှုကြောင့်ဒီဆုံးရတာကိုခရင်ဘက်ကသတင်းထုတ်ပြန်ပါတယ်။ကရင်ယူနိုက်တက်ကကရင်လူလူရဲ့သဘောတူညီချက်မရဘဲအစိုးရတပ်ကလမ်းဖောက်တာဟာအပြစ်ခရစေးရဲ့သဘောတူညီချက် NCA ကဆိုပေမဲ့အစိုးရတပ်ကဆိုအတင်းလို့တာကြောင့်ထိတ်တဲ့ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်လာရတာလို့ကရင်ယူဘက်ကပြောပါတယ်။အစိုးရတပ်ဟာသူ့နေရာသူနေရင်ပြဿနာဖြစ်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ကရင်ယူထိန်းချုပ်တဲ့နေမြေတဲ့ကျူးကျော်လာလို့ထိတွေ့တိုက်ပွဲတွေဖြစ်လာရတာလို့ကရင်ယူတွဲဘက်အတွင်းမှဘရိုဆောလာထွန်းကပြောဆိုကြောင်းKNC
သတင်းဌာနရဲ့ABခုနှစ်ရက်နေထုတ်သတင်းမှာဖော်ပြပါတယ်။အစိုးရတပ်နဲ့ကရင်ယူတပ်မဟာ၅ဌာနချုပ်ဟာငင်းမြေကျူးကျော်မှုနဲ့ပတ်သက်ပြီးပြက်ကတ်တိုက်ခိုက်မှုရစရေးဆိုင်ရာဦးတွဲဆောင်ကြီးရေးကော်မတီ GMC ကိုကန့်ကွက်စာတွေမကြာခဏပေးပို့လို့ရှိပါတယ်။ဖာပွန်ခရိုင်ကကရင်ယူတပ်မဟာ၅တပ်မဟာ၅နဲ့တပ်မဟာ၇ထိန်းချုပ်တဲ့ဒေသတွေမှာအစိုးရတပ်အင်အား၂ဆတိုးလာတာဟာ အပြစ်အခရစာရေးသဘောတူချက်NCA ကိုအယုံကြည်နေပါစေတယ်လို့ခရင်ဘက်ကမြင်ပါတယ်။တင်းအင်အားတိုးချဲ့တာကို NLD အစိုးရအနေနဲ့ဘာမှမတန့်ဆိုင်ပေမဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ခရင်ဘက်ကမြင်ပါတယ်။အစိုးရအပြောင်းလဲတွေဖြစ်လာပြီးမြန်တိုင်းဒေသကိုဆက်ဆံပုံကတော့မပြောင်းလဲဘူးလို့ခရင်ဘက်ကမြင်ပါတယ်။အရင်အစိုးရတွေနဲ့ဒေါက်ကန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာတိုင်းဒေသအပေါ်မှာအငြင်းချင်းတူတယ်လို့ဆိုပါတယ်။
အစိုးရတိုင်းဟာတိုင်းရင်းသားကိုချုပ်ကင်လိုကြတယ်လို့ကေအန်အယ်လူစီဦးစီးချုပ်ကဆိုပါတယ်။တန်လွင်ငင်းရိုင်းဦးရင်နဲ့ပတ်သက်ပြီးအန်အယ်ဒီအစိုးရနဲ့ဆက်သွယ်မှုအညွန်နေတယ်လို့ကေအန်ယူဘိုးကော်မတီတူကပြောဆိုသွားပါတယ်ခင်ဗျာ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကိုဝင်ဆောင်ဆောက်ရှောက်ပုံကိုတင်ပြထားပါတယ်။ကိုဝင်ဆောင်တွေအနေနဲ့ ကိုဗစ်ရောဂါကာကွယ်နိုင်ဖို့အိမ်မှာအဓိကနေရာတော်လည်းပုံမှန်ကိုဝင်ဆောင်ဆောက်ရှောက်မှုကိုတော့ခံယူသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဝင်ဆောင်ဆောက်ရှောက်မှုဘယ်လိုစနစ်တကျခံယူပြီးသွားဖို့လာဖို့ခက်နေသေးရင်လဲဘယ်လိုရေးပေါ်လက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပါလဲ။အသွားအလာကဏ္ဍကံစခန်းတွေကကိုဝင်တယ်တွေလဲဘာတွေသိထားသင့်ပါလဲ။ဒီအကြောင်းသွားဖို့မရတဲ့အတွက် Okay, Tapamia Tugu Siawanji, Pamoka, Doctor Miati Lakana. So, no, a good Kobe Gala, the Goins are begin to be in the Gusa Mukaye, Po Pimit and a China in the Lodi now so, Tweshi Tarajao, Kago Edibu, Polo Giro, China, Emma Diganebu, Pigger at the Kaukara General, Joga Janabo. Did the Kautos Jamae, the Emma Digan Niado Lebe, Kalimu Wigamadi, Goins are Gala Bono.
ซื้อมูเรโกแลลุโพโลเรคาจาโรบลูซีเมนต์ติเนสรากูอดิกะซนิดามามาเซมาอะดิจอดิโกวินซองกาลาซซีมูเนปะตะติเซมาบาอดิกะซาจอเจนะจัมมาเรมียินจัมมาเรคลิลียาบูซาโกวินซองซอกชอกมูซนิดจาปุมมานานุเยไปมาตะลาตะคาลายินลามิซุลูซินเนปะตะคาบูยันมียินตะปะตะคาอะลูยูซอกชอกมูคันยูอะเอซอกูเฉิงคาลามาโรซียงซีซันตวาบูเดคิคเชเรซียงซีซันมาลูซูลูวินเนคินมียินเน ထွက်ရကြဘူးပေါ့เนาะအိမ်မှာပဲနေတဲ့နေဆိုနေကြတဲ့ခါကျတော့ကိုယ်ဆောင်ဆောင်ဖို့ခံယူဖို့ကအတွက်ချက်ချင်းရှိတာပဲဒါပေမဲ့အဲ့ဒီကာလလေးမှာနားလူလုံးကတော့တလတ်တခါလောက်ပဲကြာရတာဆိုတော့ဒီကာလနဲ့တိုက်ဆိုင်နေတော့မှမကြဖြစ်တာအိမ်ဆာမရှိဘူးပေါ့နားရက်နဲ့အပိုင်းတော့တစ်ပတ်တခါအထူးသဖြင့်မွေးကန်ပြီးတစ်ပတ်တခါကြာရပြီဆိုတဲ့အမျိုးပေါ့အဲ့အဲ့ရမကြရင်တော့မပြမနေကြဘူးလို့ င်းကြီးအကြည့်လက်မှာဆိုလို့ရှိရင်အကြည့်လက်ကျမကြီးဆရာမကြီးတောက်ပါဆရာမကြီးသူတို့နဲ့အမြဲချိန်ဆက်ထားဖို့ပြပါတယ်အဲ့တော့ဖုန်းတယ်လီဖုန်းနဲ့ဆက်တယ်လေဆိုတာကတော့မြို့ပေါ်မှာတော့သိပြီးပါတယ်တကယ်လို့အရေးပေါ်ဖြစ်ရင်တော့ဖုန်းနဲ့ဆက်ပြီးတော့ဒီမြန်ဆက်သွယ်လို့ရပါတယ်အဲ့တော့ဝန်ဆောင်စောင့်ရှောက်မှုကလေအခုနောက်ပိုင်းဆိုလို့ရှိရင်အခြေအနေတွေပြီးလာလို့စီးရုံစီးကန်းတွေပြလို့အဆင်ပြေလာပြီဆိုတဲ့အချိန်ခါမှာလေစနစ်တကျပေါ့နော်စုတင်ပြီးတော့ booking ယူနေအချိန်ကိုလေ သူတွေအများကြီးစုတုံနေကြမျိုးမဟုတ်ခဲနဲ့တရားဝင်တရားဝင်ချားပြီးမှပုံမင်းအစီအောင်စည်းလမ်းနေရလေအခုဆိုရင်ထိုင်ကုန်နေရအစတယောက်ချားပဲထိုင်ဖို့ဆိုပြီးအကုန်လုံးပြင်ဆင်ထားတာပဲရှိပါတယ်အဲ့တော့အစီအောင်စည်းလမ်းသွားတဲ့အခါမှာလေကာကွယ်တဲ့မိသေးစနစ်တကျသုံးပြီးတော့သွားဖို့လိုပါ
ဟုတ်ကဲ့ဆင်မအဲ့တော့ဒီနေရာမှာမဖြစ်မနေဒီသွားမယ်အရေးပေါ်အခြေအနေမျိုးကော
အခြေအနေဒီအရန်ကိုခက်ခဲနေလို့မသွားနိုင်ဘူးဆိုရင်အဲ့ဒီအခြေအနေမျိုးမှာတော့အရေးပေါ်တစ်ချက်သာလေးကိုတည်ထားဖို့လိုပါတယ်ကိုဝင်နေရင်မကဘူးသမွန်တွေရောကျန်တဲ့မိသားစုဝင်တွေအလုံးကတည်ထားဖို့လိုပါတယ်အဲ့လိုတည်ထားခြင်းအားဖြင့်ချိန်နဲ့တပြေးညီပေါ့ကျန်မာရေးဌာနကိုမနှောင့်ညီပဲသွားဖို့လိုပါတယ်တော့နှောင့်ညီသွားလို့ရှိရင်ကိုဗစ်ကူးတာမကူးတာကနောက်မှဖြစ်မှာအခုလက်တလောဒီအရေးပေါ်ပြဿနာကြောင့်အမေကလေးအသက်အန္တရာယ်ဖြစ်မှာဆိုရပါတယ်ဒါကြောင့်ဒီအရေးပေါ်လက္ခဏာတွေကတော့ပါလေဆိုနံပါတ်1ကပိုက်နာခြင်းပေါ့ကလေးမွေးဖို့နာတာလည်းဖြစ်သွားနိုင်တယ်ဒီဒီလားဒီမဟုတ်တော့လေနားမရှိပဲပိုက်နာရင်ကလေးမွေးဖို့ဖြစ်လာမယ်ဆိုရင်ပိုက်နာတာဖြစ်နိုင်တယ်တခြားစီလညောင်းဖို့ဆိုလေပိုက်နာတတ်တယ်အချင်းကွာတယ်ဆိုလေပိုက်နာတတ်တယ်အဲ့ဒီဟာတွေအကုန်လုံးကလေအမိကလေးစက်မှရည်နဲ့ဆက်ဆက်တယ်ဒါမှမဟုတ်ပိုက်နာတယ်ဆိုရင်အရေးကြီးပါလေနောက်နံပါတ်2အချက်ကတော့သွေးဆင်းတယ်ပေါ့ဒီအန္တရာယ်ကင်းတဲ့ဒီမွေးခံကြီးခေါင်းသွေးဆင်းတဲ့လူမျိုးဆင်းတာလေးစားပြီးတော့အချင်းကွာလို့ဆင်းနေအချင်းရှိရောက်လို့ဆင်းနေအဲ့ဒီအဖြစ်ကိုမိကလေးအသက်အန္တရာယ်ကိုမနစ်ပိုင်တင်ကိုရောက်သွားနိုင်တဲ့အခြေအနေမျိုးဖြစ်နိုင်ပါတယ်။နည်းနည်းလေးပဲဆင်းနေဖြစ်ပါသေး။နည်းနည်းလေးဆင်းလာရင်နောက်မှာဝေါ်ကနေအများကြီးတစ်ကြိမ်နဲ့ဆင်းလာရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီအုံစည်းကောင်ကိုရေးဖို့သွားမှာဖြစ်ပါတယ်။နောက်တစ်ချက်ကရေးဆင်းခြင်းပေါ့။ဒီမွားအိတ်ပေါ့သွားတာပေါ့လေ။ကလေးလေးရှိကိုပို့ဝင်သွားခိုင်းပြီပေါ့။ပို့ဝင်သွားရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီမွားကြီးတွေကုံသွားရင်လည်းပုံမှန်အဖြစ်တော့တအင်းကကျင်အားလေးတွေလာပြီးကလေးမွေးသွားတတ်တယ်လေ။အဲ့တော့ဒီစင်းကြီးဆိုရင်လည်းဒါအရေးပေါ်လက္ခဏာဖြစ်ပါတယ်။ဒါကြီးကတော့လူအများစုသိထားတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့မသိတဲ့နောက်တစ်ချက်ကတော့ကလေးနဲ့ပတ်သက်တာပါ။ဆိုင်ထဲမှာကလေးကနေမကောင်းလို့ရှိရင်အတိုးနေသွားတတ်ပါတယ်။အတိုးနေတာကိုဘယ်သူမဆိုင်လိုက်မလို့ရှိရင်လုံးဝမတိုးတော့ဘဲနဲ့ကလေးအလုံးခုန်တာချက်သွားတတ်ပါတယ်။ကြမ်းမလို့ကလေးအတူနေတယ်ဆိုတာလေအန်ဒီရဲ့လက္ခဏာတည်းရဖြစ်ပါလေ
ဟုတ်ကဲ့ဆင်မအဲ့တော့ဒီနေရာမှာဒီ quarantine အတွက်လာကန်ဆက်ထားတဲ့စခန်းတွေမှာတစုံတရာကိုယ်ဆောင်မိခင်တွေရှိနေပြီးလို့ကြားတဲ့အတွက်သူတို့အတွက်ကိုဆင်မဘယ်လိုအကျံပေးကြလဲ
ကိုယ်ဆောင်မိခင်တွေပေါ့ quarantine ထဲမှာအခုပါကြပါတယ်ပြည်တော်ရံပေါ့နော်ဒီထဲမှာကိုယ်ဝင်တွေအများကြီးပါပါတယ်ကိုယ်ဝင်တွေ quarantine ထဲမှာနေရတော့မယ်ဆိုရင်အရေးကြီးဆုံးကတော့ကိုရဲ့တောင်းနေကြစီးတွေပေါ့နော်ကိုဝင်ဆောင်ဆော့ဆော့ဟိုအားသေးတွေရှိနေတာကိုဝင်နဲ့ပတ်သက်တဲ့စာရက်စာတမ်းတွေပေါ့အခုတည်းကမွေးကမီးဖွားကမီးစာရက်နဲ့အပိုင်းပူလာကျော်လာပြီဆိုတဲ့အပိုင်းဘလို့မွေးဖို့ plan လုပ်ထားတယ်ဆိုတဲ့စီမံချက်ကအစားပေါ့အဲ့လိုစာရက်စာတမ်းတွေမပါဘူးဘာမှလည်းဆော့ဆော့မှုတစ်ခါမှမခံထားပါဘူးဆိုရင်တော့ quarantine site ကဆော့ဆော့ပြီးတဲ့လူတွေကကျန်းမာရေးဌာနနဲ့ရှင်းပြရမှာဖြစ်ပါတယ်တော့အဲ့ကြလို့ရှိလို့ရှိရင်တော့အထူးကလည်းမှာတင်တာတော့ကွာရန်တင်းကာလဆိုတာကဒီတိုက်ယောဂဖြစ်တယ်ဆိုရင်ဒီအစာအာဟာရနဲ့ပတ်သက်လို့လေအချက်ချင်းတွေရှိလာမယ်။တော့အဲ့တိုင်တော့ကိုယ်ဝင်ဆောင်ကြီးလူတိုင်းကြီးချင်းကြီးအဲ့ကွာရန်တင်းဆိုင်မှာပါရင်တော့တော့မပါပဲကိုယ့်အိမ်မှာကိုယ်နေလေအာဟာရကိုတော့ကြည့်အောင်စားဖို့အဲ့ဒါအပြင်ကိုကိုယ်ဝင်တွေနေနေလှုပ်လှုပ်ရှားရှားသိကျင်ကလေးတွေလှုပ်ဖို့လိုပါတယ်။အဲ့တော့ကိုယ်ရှိတဲ့နေရာလေးရင်းမှာပဲလမ်းလျှောက်တဲ့လှုပ်ရှားမှုကလည်းကောင်းတဲ့သိကျင်ကတစ်ခုဖြစ်ပါတယ်။အဲ့လိုလှုပ်ရှားမှုမရှိရင်ကိုယ်ဝင်တွေကသူ့ခြေတက်တဲ့ဒီလုံးကသူ့ချင်းနဲ့အဆုတ်ကိုသွားဆုတ်ရင်သူ့ရဲ့ညီတော်အောင်လေးဆိုပြီးတော့ဟောချက်ပြီးတက်အန်တီဖြစ်တတ်ပါတယ်ဆိုတော့ပုံမှန်လှုပ်ရှားမှုလေးတွေလှုပ်ဖို့လိုတယ်သူအနားယူဖို့လိုပါတယ်အဲ့တော့အနားယူရဲဆိုတာကလည်းအဲ့ quarantine ထဲမှာနေတဲ့လူတွေရဲ့အခုဆိုရင်အလုပ်မသွားရဘူးအိမ်မှာပဲနားနေတဲ့လူတွေရဲ့ဆိုရင်အဲထိုင်နေတာကသူကနားနေတယ်လို့လူအများစုကနားလေတယ်ဒါပေမဲ့အဲ့ထိုင်နေတာကြီးကြာကြာထိုင်နေသရေသားလေးနဲ့တိမ်ကဒီပေါင်ရံမှာရှိတဲ့ဒီတလုံးဘက်ကလာတဲ့ video ကြီးတွေကိုဖိထားတယ်။အဲ့ဒီခြေောက်အောက်ပိုင်းကတွေးတွေကနှလုံးကိုမပြန်နိုင်ဘူးပေါ့။အဲ့တော့ခြေတလုံးမှာတွေးအိုင်နေခြေောက်ဒီကြောင်မင်းအဲ့ဒါအပြင်နှလုံးကိုတွေးပြန်တာနေတော့နှလုံးကတွေးပြန်ခတ်တာလည်းနေတော့တွေးပေါင်လည်းကြာတတ်တယ်။ခန္ဓာကိုယ်အစိတ်ပိုင်းတွေကိုတွေးရောက်ရှိမှုတွေးလက်ပတ်မှုကလည်းနေသွားတတ်တယ်။နောက်ဥပမာကလေးရဲ့အချင်းကိုတွေးသွားတာနေတော့ရင်ကလေးရဲ့ကြည့်ထွားမှုကိုထိခိုက်တတ်တယ်။ဒါကြောင့်မို့ဒီကိုဗစ်ကာလမှာကြာကြာထိုင်ရင်းကြာကြာရက်ချင်းမလုပ်ခင်နဲ့အနားယူမယ်ဆိုရင်ပြီးဆောင်ပေးပြီးတော့အနားယူပေးခြင်းအားဖြင့်တွေးလက်ပတ်မှုပေါ်တာအောင်ဒီလိုအကျန်းတတိပေးဖို့ပူပါ
တယ်။ဟုတ်ကဲ့ဆီစုများကြီးတင်ပါရစေ
။အပတ်စ င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တက်မတော် RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်မွန်လနဲ့ကင်တပ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နေမြေအတွင်းလူထု 2,000 ကျော်ကမှတ်ပုံတင်ရရှိပေမဲ့မဲသိဖို့အမိစီရင်မပါဝင်ဘူးဆိုတဲ့သတင်းတွေကိုကြားစားရမှာပါရှင်
။ဒီမှာကနန်းဟွန်ပါရှင်သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးမှာပါ။၂၁ရာစုပင်လုံညီလာခံစတုထအကြိမ်တက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်ရွှေစုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။အောက်တိုဘာ12ရက်နေ့မွန်လွယ်ပိုင်းကတွေ့ဆုံခဲ့ကြတာပါ။ RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်ရွှေစုနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံနေစဉ်မှာပဲရှမ်းပြည်မှာတော့တပ်မတော်ကနေအင်အားဖြည့်တင်လှုပ်ရှားနေလို့နှစ်ဖက်သက်ကလည်းစည်ရဲတင်းမာမှုတွေဖြစ်နေပါတယ်။
ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဆာနီနေ့အခမ်းအနားဦးဆောင်ကျင်းပတဲ့လူငယ်အုပ်ကိုညီငင်းချားစွာစုဝေးခြင်းနဲ့စီတန်းလက်လက်ချင်းငိမ့်စုစီဥပဒေနဲ့ကြောက်တရားမြို့နယ်ရဲ့စခန်းကအမှုဖွင့်အေးအေးယူလိုက်ပါတယ်။ဩဂုတ်လ12ရက်နေ့နံနဲ့17နာရီအချိန်ထက်ကျော်လွန်ပြီးအချိန်ပိုကျင်းပတယ်။15ဦးထက်ပိုပြီးလူစုလူဝေးကျင်းပတယ်ဆိုပြီးဦးဆောင်သူကရင်လူငယ်အုပ်ဖြစ်တဲ့စသိန်းစော်မင်းနဲ့စောကွာတို့ကိုရဲစခန်းကခေါ်ယူစစ်ဆေးပြီးအမှုဖွင့်ခဲ့တာလို့ကျင်းပရေးကော်မတီမှပါဝင်တဲ့နတ်မြေတင်စာကပြောပါတယ်။ကရင်အာဆာနီနေ့ကိုကရင်တိုင်းဒေသအများစုနေထိုင်တဲ့တိုင်းနယ်ပြည်နယ်အသီးသီးမှာဩဂုတ်လ12ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပကြပါတယ်။ကျင်းပခွင့်မပြုဘဲကျင်းပတယ်ဆိုပြီးယမန်နှစ်ကလည်းဦးဆောင်သူ3ဦးကိုငိမ့်စုစီဥပဒေနဲ့ဖမ်းဆီးရေးယူခဲ့ဖူးပါတယ်
။ကျင်းပနယ်တောင်ပိုင်းပလဝမြို့ပေါ်မှာဆန်နဲ့တခြားစားတောက်ကုန်ပစ္စည်းတွေတည်ယူပို့ဆောင်လို့မရတာကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးအတွက်အခက်အခဲကြုံနေရတယ်လို့ပလဝမြို့နယ်စားနပ်ရိက္ခာဖူလုံရေးအထောက်အကူပြုကော်မတီကပြောပါတယ်။ပလဝမြို့နယ်ဟာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်ပြည်နယ်ကြောက်တော်နဲ့ဆက်တွေ့တဲ့ရေလန်းကုန်းလန်းတွေအလုံးဒီနှစ်ဖေဖော်ဝါရီလကစပြီးဒီနှစ်အထိပိတ်ထားလို့လူဦးရေ 8,000 ကျော်ဆန်အပါဝင်စားနပ်ရိက္ခာပြက်လက်နေတာပါ။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနပ်ရိက္ခာတွေပို့ဆောင်ပေးပေမဲ့စစ်ရှောင်ပြည်သူတွေအတွက်ပဲဖြစ်တယ်မို့မြို့ပေါ်နေပြည်သူတွေကမရရှိကြဘူးလို့ပလောဝမြို့နယ်စားနပ်ရိက္ခာဖူလုံရဲ့အထောက်အကူပြုကော်မတီခေါင်းဆောင်ဦးရကျော်ကပြောပါတယ
်။ရခိုင်တပ်တော် AA နဲ့ဆက်ဆက်တယ်ဆိုပြီးတပ်မတော်ကနေဖမ်းဆီးထားတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကကြီးလက်ရွာသားတအူးကိုဒေသခံမိသားစုထံရုပ်အလောင်းနဲ့ပြန်အပ်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ဦးအခြေစိုက်ချင်းမြန်တပ်ရင်းအမှတ်300ကဩဂုတ်လ9ရက်နေ့ကဖမ်းဆီးထားတဲ့တင်ပန်းကိုင်းရွာသားအသက်42နှစ်အရွယ်ဦးဆန်ရွှေလိုင်းတေဆုံးသွားပြီးသူ့အလောင်းကိုဩဂုတ်လ10ရက်နေ့ကရွာသားတွေထံအဲ့ဒီတပ်ရင်းကပြန်အပ်ပေးခဲ့တာပါတေဆုံးသွားတဲ့ဥဆန်ရွှေလန်ရဲ့ကိုခန္ဓာမှာထိုးတွင်းတန်ရာနှစ်ချက်ဥကောင်းမှာတနတ်တန်ရာတစ်ချက်နဲ့မီးရိုးပါပြုတ်ထွက်သွားနေတာကိုတွေ့ရတယ်လို့တကြိုဖို့ကူညီပေးခဲ့တဲ့မြောက်ဦးမြုပ်ခန့်တွေကပြောပါတယ်
လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်အမျိုးသမီးပါတီအနေနဲ့ AVRI တိုင်းဒေသကြီးမဲဆန္ဒနယ်မြေ၅နေရာမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့သိရပါတယ်။ပသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်အဖြစ်မွန်အမျိုးသမီးပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မိလျိုင်မွန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အဖြစ်ကျောင်းကုန်းမြို့နယ်က2ဦးနဲ့ချောင်းဝမြို့နယ်တို့မှာ2ဦးဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မိလျိုင်မွန်ကဆိုပါတယ်။မွန်အမျိုးသမီးပါတီဟာမွန်အမျိုးသားပါတီတွေဝင်ရောက်ပြိုင်တဲ့ဒေသမှာဝင်ပြိုင်မှာမဟုတ်ပဲမွန်မျိုးရပါတီဝင်မပြိုင်တဲ့ AVRI တိုင်းဒေသကြီးဘက်မှာတွားရရှင်ပြိုင်တာဖြစ်တယ်လို့သိရပါတယ်
အခု
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒီနေ့နောက်ပိုင်းနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာဩဂတ်လ9ရက်နေ့နောက်ဆုံးထားပြီးမိမိအမိပါမပါမဲပေးပိုင်ခွင့်စည်ရင်းတွေစစ်ဖို့ရွေးကောက်ပွဲကော်မရှင်ကပထမအကြိမ်ထုတ်ပြန်ထားပါတယ်အဲ့ဒီမဲပေးပိုင်ခွင့်စည်ရင်းမှာမွန်လူတုထောင်ကနန်းကဘာလို့နာမည်မပါရှိရတာပါလဲသူတို့တွေမဲပေးပိုင်ခွင့်ဆုံးရှုံးတော့မှာလားမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
မွန်ပြည်နယ်ရေးမြွနယ်အခြေခံရေးချောင်းပြားဒေသခံ2000ကျော်ဟာနိုင်ငံသားစီစီရေးကပ်ပြားတွေရှိကြပေမဲ့မဲပေးဖို့မဲစည်းရင်းမှာသူတို့နာမည်မပါရှိပါဘူးမဲပေါင်းထောင်မဲ့နေရနဲ့မိုင်30လောက်ဝေးတဲ့ရင်းမြို့နယ်ကပနန်းပိန်ရွာသူပြည်တိုင်းကတော့မဲထဲခွေရမယ်မရဘူးဆိုတာကရွာဩက္ကဋ္ဌစီစဉ်မှုပေါ်မူတည်တယ်လို့မွန်ပါတာနဲ့ခုလိုပြောတာပါဟုတ်ကဲ့
ဆိုတာတော့ရွာဩက္ကဋ္ဌပေါ်မှာပဲမူတည်ပါတယ်ကျမတို့အိမ်ထောင်စုစည်းရင်းကကျောင်းရွာကြီးရောအုပ်စုထက်မှာပါတော့မိုင်30လောက်ဝေးတဲ့နေရာကိုသွားထည့်ရမှာဆိုတော့တရွာလုံးစုပြီးသွားကြရမှာပ
ါရေးချောင်းဖျားတည်တာဟာမော်မျိုးသားလက်နက်ကင်သတ်ဖြစ်တဲ့မွန်ပြည်တစ်ပါတီထိန်းချုပ်ဧရိယာဖြစ်နေတဲ့အတွက်မဲစင်းမပါတာလားလို့ပနံပိန်ကြီးရွာဩက္ကဋ္ဌနိုင်ပွေးကမမသာနဲ့ခုလိုမျိုးထောက်ပါလေ
2005လောကတရွာလုံးမဲပေးစင်းမှာပါပါတယ်ခုတော့မဲစင်းထဲထည့်မထားဘူးတရွာလုံးကိုမပုံတင်လဲရိုက်ပေးခဲ့တယ်2008တုန်းကရွာမှာလဲမဲပေးခဲ့ပြီးပြီမဲပေးခဲ့ပြီးနောက်ပိုင်းမှာမပုံတင်တစ်ခါလာရိုက်ပေးတယ်เจ้าหยัวก็เลยขอพี่รอมัดปုံนี่ย้ายไปตาเลยแหละสิสุๆปอง3จิ่งย้ายไปแค่ไป2010ยวยกอกป้วยมาเจ้าหยัวก็ตะหยัวลงสุบี้เมตั้วไปจ่าเลยมွန်ปิติปาร์ตี้ NMSP ตัดทิ้งชุบเนี่ยมีหมดแม้ซีไม่ทุบไปตาล่ะไม่ติดอยู
่ดีเดต้าฮะมွန်ปิติปาร์ตี้ทิ้งชุบเนี่ยมีဖြစ်ไปมั้ยยวยกอกป้วยด้วยปาร์ตี้ดายก็ลุละซอซียงหลุช่าขวยปุถ่าเลยลูดุเมเปขวยอยากเอาส่องนี่เดลูตะเนนายใต้เดต้าจีอ่ำฉ่าแม้สันดาเนี่ยအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဖြင့်အဆိုပြုထားတဲ့ဦးအောင်နိုင်ဝင်းကအခုလိုပြောပါဗျာ
။ဘုံပြစ်ပါတီချင်းချုပ်ဧရိယာဆိုပေမဲ့ဘုံပြစ်ပါတီကဒီဒီမဲစင်းနဲ့ပတ်သက်ပြီးတော့လွတ်လပ်စွာစီယုံဝင်ပေးတယ်လို့ဒီဟာတွေကိုဆောင်ရွက်ဖို့အတွက်ဘုံပြစ်ပါတီဘက်ကလက်ကဲကြိုးဆိုပြီးတော့မှကြီးညာပေးထားတဲ့အတွက်လည်းအားလုံးဒီဟာတွေပေါ်မှာလှုပ်ဖို့ဒီလာမယ့်14ရက်နေ့မတိုင်မီမှာဒီဟာပထမအဆင့်မှာခေပါသွားဖို့လှုပ်ဆောင်နေကြတာရှိပါတယ
်။ရေးချောင်းဖျားတည်တာမှာချောင်းတောင်ပဲချံကကြီးရွာပေါင်း20ကျော်၊မြောက်ပဲချံကကြီးရွာပေါင်း15ရွာထက်မှရှိပြီးလူဦးရေထောင်ခန်းရှိပါတယ်။ရင်းမြွနယ်မှာမြို့သားလွှတ်တော်တနေရ၊ပြည်သူလွှတ်တော်တနေရနဲ့ပြည်နယ်လွှတ်တော်နှစ်နေရရှိပြီးမဲဆန္ဒရှင်2,300ကျော်၊မဲယုံ130နီးပါးဖွင့်လှစ်သွားမယ်လို့ရွေးကောက်ပွဲကမရှင်သားမှသိရပါတယ်ရှင်။
ဆက်ပြီးတော့စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်သူအများစုကတော့ရွေးကောက်ပွဲစိတ်ဝင်စားမှုနှေးပါနေပါတယ်။ရခိုင်လူထုအခက်အခဲကိုဘယ်ပါတီကကူညီဖြေရှင်းပေးနိုင်မှာလဲ။လူထုကရောဘယ်ပါတီကိုအမှန်တကယ်မဲပေးကြမလဲ။ရခိုင်လူထုဘလို့မျှော်လင့်ချက်တွေရှိနေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်မှာရွေးကောက်ပွဲဝင်မဲ့ပါတီတွေမြပြနေပေမဲ့ရခိုင်ပြည်သူတွေကတော့ပြည်သူကိုအကာအကွယ်ပေးနိုင်တဲ့ပါတီကိုရွေးချယ်ကြမယ်လို့ယုံကြည်ကြောင်းရခိုင်အမျိုးသားပါတီ ANP ပါတီကောက်ဆော်တိုးဖြစ်သူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ်။ရခိုင
်ပြည်သူတို့ကရွေးကောက်ပွဲကြီးမဖြစ်မတိုင်းတယ်နဲ့မတိုင်းဆန်နဲ့ဘယ်ကြက်လဲရွေးကောက်ပွဲကြီးလဲရွေးချယ်ထားကြတဲ့အခက်အလက်ရင်းကြတဲ့နိုင်ငံအဖြစ်ကြီးရနေပြီဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ရခိုင်ပြည်သူတွေကရခိုင်ပြည်သားတွေရဲ့အဖြစ်ကိုကြည့်တဲ့အခါမမမမရည်ရည်ကနာဆုံးရပြီးနေတဲ့နိုင်ငံရေးပါတီကြီးကဒီလိုမျိုးရှိတဲ့အခက်အခဲကြလာရင်မမမမရည်ရည်နေတဲ့ကိုယ်စားလှယ်ရှင်ရှိတဲ့ပါတီကြီးကိုအပြေလုံးနိုင်တဲ့ပြည်သူကိုဒီကပါတီကရွေးချယ်ကြလိမ့်မယ်လို့ပဲကျွန်တော်ဒီအလင်းနဲ့တိုင်ကြည့
်လာရှိရခိုင်ပြည်မှာစိုက်ရိုက်ပဋိပက္ခတွေကြောင့်ပြည်သူနှစ်သိန်းခန့်နေရဲဆန့်ခွာပြီးအခက်အခဲပေါက်ဆုံးနဲ့ကြုံတွေ့နေရတဲ့အတွက်ရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါနေကြသလိုနိုင်ငံရေးပါတီတွေအပေါ်မှာလည်းယုံကြည်မှုတွေကျဆတ်နေတယ်လို့ဘူးစီတော်မြို့ခန့်ဆရာတော်တပတ်ကအခုလိုမိန့်ပါတယ
်ရွေးကောက်ပွဲကိုသိမ်းမွင်ကြဆိုတာက2015နဲ့2020ရဲ့ဖြစ်ပန်းလာတဲ့ပြည်ရင်ထဲမှာဒီကောင်းတဲ့ဝင်ယူပြီးတော့ဟာအမတ်ရသွားတဲ့ပုဂ္ဂိုလ်တွေကငါကနာအစ်ကိုတွေပြင်းပြီးလဲနောက်တခြားမင်းမြင့်ကြတဲ့မင်းမြင့်တွေဘာနဲ့တိတ်အားမရဘူးဗျာရခိုင်မှာဆိုတော့တစ်ဖက်မှာစစ်ပွဲတွေဖြစ်နေကြတယ်အဲ့ဒီတွေကမမကန်ကန်ဖြစ်နေတဲ့ဥစ္စာတွေကိုသူရစီကအဆိုဖြစ်နေပြင်းပြင်းကြတာတွေသိရတယ်ဒါဒီကိုခမခမပြန်ဆောင်နေတာပဲဘာကြောင့်ဦးရင်ရှင်
ပြည်သူတွေကိုတဆုံးတရားကာကွယ်ပေးနိုင်ဖို့မျှော်လင့်နေလို့လက်ရှိလွှတ်တော်ကိုယ်စားလှယ်လက်ဖြင့်လာမည့်ရွေးကောက်ပွဲမှာတသိပုဂ္ဂလအဖြစ်ဝင်ရောက်ချက်ပေးဖို့ပြင်ဆင်နေတဲ့ဥအောက်သောရွေးကခုလိုပြောပါတယ်။ဒီကောနေနဲ့တော့တဆုံးတရားအကာအကွယ်ပေးတိုင်နေလို့ဖြစ်နေ။အခုလေးကျွန်တော်လက်ရှိလွှတ်တော်ကိုယ်စားလှယ်ရဲ့အတွက်ကြောင်းကျွန်တော်ရဲ့ဒီဖက်မှာရှိနေတဲ့လူစုတွေအတွက်ဟ
parting it, surely a year can poop and a jadalu, the three bokala goes really one year shall be jamma pipare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်ပီတမရောအာစီအက်စ်အက်စ်အေးကောင်းဆောင်ပို့ချုပ်ကြီးရစစ်ခါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်စန်းစုကြည်နဲ့တည်တံ့ပြစ်စုံခဲ့ပါတယ်။ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချမ်းမှာကျင်းပတဲ့နှစ်ခုနှစ်ဆက်ပြည့်ကရင်အာစာနီနဲ့အခမ်းအနားဦးဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငြိမ်းစုစီနဲ့အမှုဖွင့်ခံထားရပါတယ နဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအာမီပ
ါ။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒါဝင်နေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ညနိုင်ကအထင်ရှားပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နယူးဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေပြန်ဖြစ်လာနေတာကြောင့်ဝန်ကြီးချုပ်ဂျက်ဆင်နာအာဒန်အနေနဲ့အော့ကလန်မြို့မှာလူတွေကိုအပြင်မထွက်ဖို့အမိန့်အသစ်ကိုထပ်ပြီးတော့ထုတ်ပြန်သွားဖို့ရှိနေပါတယ်။အော့ကလန်မြို့မှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ73ယောက်ရှိပြီးတော့အဲ့လူအလုံးဟာ COVID-19 ရောဂါကူးစက်ခံထားတဲ့မိသားစုဝင်4ယောက်နဲ့ဆက်ဆံမှုရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်ခံရတာကြောင့်ဒါဟာနယူးဇီလန်နိုင်ငံမှာရက်ပေါင်း100နှစ်အတွင်းလူတစ်ယောက်ကနေတစ်ယောက်ကိုပထမဆုံးအချိန်ကူးစက်မှုတွေပြန်ဖြစ်လာတာပါ။ပြည်ထောင်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ2524ယောက်ရှိတယ်လို့ပြည်ထောင်ကျန်းမာရေးဝန်ကြီးကမနေ့ကပြောပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 20.6 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 9 သိန်းခွဲလောက်ရှိပါတယ်။အချိန်ထဲမှာပဲဂျာမနီနိုင်ငံအနေနဲ့လာမယ့်လတွေအတွက်မှာ COVID-19 ကာကွယ်ဆေးကိုထုတ်လုပ်နိုင်မှာဖြစ်ပြီးတော့ရှင်းနစ်မှာတရားပေါက်ထုတ်လုပ်နိုင်မှာဖြစ်တယ်လို့ဂျာမနီကျန်းမာရေးဝန်ကြီးကဒီနေ့မှပြောလိုက်ပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 4,000 ကျော်နဲ့သေဆုံးသူ 23 ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ 2,000 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဟာ 3,300 ကျော်သွားပြီဖြစ်တယ်လို့ပြောပါရယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ65ယောက်ရှိပြီးတော့သေဆုံးသူရေတွက်ကလည်း 9,968 ယောက်ထပ်မနည်းရှိသွားပြီဖြစ်တယ်လို့ဆိုပါရယ်။လေဗနွန်နိုင်ငံကိုအကူအညီပေးဖို့အတွက်အမေရိကန်ဒေါ်လာ 86 သန်းလိုအပ်တယ်လို့ကမ္ဘာ့ချမ်းမာရေးဖွဲ့ချုပ် WHO ကပန်ကြားလိုက်ပါရယ်။လေဗနွန်နိုင်ငံဘေရုတ်မြို့မှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပြီးတစ်ပတ်ကြာမှာ WHO ကအခုလိုပန်ကြားလိုက်တာဖြစ်ပြီးတော့ဒီပေါက်ကွဲမှုကြောင့်ဘေရွတ်မြို့စိတ်ကမ်းအပြင်ဆေးရုံစိတ်ကမ်းတွေနဲ့ဆေးဆိုင်တွေလည်းပျက်စီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အကြောင်းရေးထားတဲ့အထုပ်ပတိစာအုပ်အစ်မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားပေးစာပေါင်း25,000ရှိတဲ့အကြောင်းဖော်ပြထားပြီးအဲ့ဒီစာတွေကသူတို့နှစ်ဦးကြားမှာရှိတဲ့အမှန်တကယ်ဆက်ဆံရေးကိုဖော်ထုတ်ပြောပြနိုင်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရေးသတင်းတော့ Bob Woodward ရေးသားတဲ့အဲ့ဒီထရမ့်ရဲ့အထုပ်ပတိစာအုပ်အစ်ခေါင်းစဉ်ကို Rich Dorman ဟောင်းလို့နာမည်ပေးထားတယ်လို့ ဗော်ဒူးနေကအွန်လိုင်းအရောင်းဝယ်အမေဇွန်ဝက်ဘ်ဆိုက်မှာဖော်ပြထားပါရခင်ဗျာ။ကြာတော်ရင်းနဲ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါရယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါရယ်။ဒီအစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုရတော့လေကျေးဇူးတင်ပါတယ်။သွားရှင်လေးအားလုံးခင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးတင်ပါတယ်ဗျာ
This program has come to you from the Voice of America, Washington.